Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင် VOA မြန်မာပိုင်းစီစဉ်ရဲ့2020ပြည့်နှစ်ဇွန်လ30ရက်အင်္ဂါနေ့မနက်ခင်း6နာရီကနေ9နာရီအစီအစဉ်တွေကိုမြို့တော်ဝါရှင်တန် DC ကနေစတင်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ32.40.48တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။အခုရင်းဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုပြောပြပေးပါမယ်ရှင်။ကျွန်မသင်္ကီထိုက်ပါ။အာဖဂန်နစ္စတန်ကအမေရိကန်စစ်သားတွေကိုတုတ်တင်နိုင်ရေးရုရှားစစ်ထောက်လန်းရေးတပ်ဖွဲ့ကတာလီဘန်ကိုစုငွေကမ်းလှမ်းခဲ့တဲ့ဆိုတဲ့သတင်းတွေနဲ့ပတ်သက်ပြီးသမ္မတဒေါ်နယ်ထရန့်ကိုအစီရင်ခံတင်ပြချက်မရှိဘူးဆိုတဲ့အပေါ်အင်ဘျူရိုကကာကွယ်ပြောဆိုနေပါတယ်။ဒီသတင်းချက်လက်တွေကိုသမ္မတထံဘာကြောင့်မတင်ပြတယ်လဲဆိုပြီးသတင်းထောက်တွေကတနင်္လာနေ့မှာမေးခွန်းထုတ်တာမှာတော့အင်ဘျူရိုပြန်ကြားရေးတာဝန်ရှိသူကေလီမက်ကနာနီကအတီမပြုတ်ရသေးတာကြောင့်ဖြစ်ကြောင်းထောက်လန်းရေးအဝန်အဝိုင်းတွင်ဒီအပေါ်မှာသဘောထားကွဲလွဲနေခဲ့ကြတယ်လို့ပြောဆိုသွားပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးပွင့်လင်းမြင်သာမှုရှိဖို့ပါတီကြီးနှစ်ရက်လုံးကလွှတ်တော်အမတ်တွေကတောင်းဆိုနေကြချိန်မှာပဲတနင်္လာနေ့နေခင်းပိုင်းမှာတော့အောက်လွှတ်တော် Republican လွှတ်တော်အမတ်၈ဦးကိုအင်ဘျူရိုကဒီကိစ္စရှင်းလင်းခဲ့ပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်အစိုးရအနေနဲ့18နှစ်တာကာလအတွင်းပထမဆုံးအကြိမ်ဖြစ်ပြည်ထောင်စုအစိုးရရဲ့တည်တံ့စီရင်မှုကိုပြန်လည်ကျင့်သုံးတော့မှာဖြစ်ပါတယ်။လူသားမှုစီရင်ချက်ချမှတ်ခံထားရသူ၄ဦးရဲ့တရားဥပဒေကြောင့်အရာရှောက်ထားချက်ကိုတရားရုံးချုပ်ကလက်ခံကြားနာဖို့ပေးချလိုက်ပြီးတဲ့နောက်ပြည်ထောင်စုအစိုးရရဲ့တည်တံ့စီရင်မှုပြန်လည်ကျင့်သုံးဖို့ဖြစ်လာတာပါ။တည်တံ့ချမ်းပါခံထားရသူတွေကိုအဆုံးစီရင်မဲ့တက်ဆိုင်ရာပြည်နယ်တွေရဲ့စေထိုးအဆုံးစီရင်မှုလှုပ်ထုံးလုံနည်းတွေကိုပြည်ထောင်စုအစိုးရတည်တံ့စီရင်မှုကလိုက်နာရမှာဖြစ်တယ်လို့တည်တံ့ချမ်းပါခံထားရသူတွေရဲ့ရှောက်ထားချက်ကိုကြားနာဖို့တရားရုံးချုပ်ကလက်မခံခဲ့တာဖြစ်ပါတယ်။အခုတရားရုံးချုပ်ရဲ့ဆုံးဖြတ်ချက်ကြောင့်ဖက်ဒရယ်တရားရုံးတွေကစီရင်ချက်ချမှတ်ခံထားရတဲ့အကျဉ်းသားတွေကိုအစောဆုံးဇူလိုင်23ရက်နေ့လောက်ကဆက်လို့တည်တံ့စီရင်နိုင်ရေးလမ်းပွင့်သွားစေပါတယ်။အမေရိကန်ပြည်ထောင်စုလူးဝီစီယန်းနာပြည်နယ်ရဲ့ကိုဝင်ဖြတ်ချရေးဥပဒေပါကန့်သက်ချက်တစ်ခုကိုတရားရုံးချုပ်ကပေးဖြတ်လိုက်တဲ့တနင်္လာနေ့ဆုံးဖြတ်ချက်ဟာဆိုရင်ကိုဝင်ဖြတ်ချခွင့်အရေးလှုပ်ရှားသူတွေအတွက်အောင်ပွဲဖြစ်ခဲ့ပါတယ်။တရားသူကြီးကိုဥပါတရားရုံးချုပ်မှာထောက်ခံမဲ၅မဲကန့်ကွက်မဲ၄မိနစ်ဆုံးဖြတ်တာမှာတရားရုံးချုပ်တရားသူကြီးချုပ်ဂျွန်ရောဘတ်စ်ကထောက်ခံမဲ့ပေးတဲ့အဖက်မှာပါဝင်ခဲ့ပါတယ်။ကိုဝင်ဖြတ်ချအပြီးမှာလူနာရီစည်းရုံတက်ရတယ်ဆိုတာမရှိသလောက်ရှားပါတယ်လို့ကိုဝင်ဖြတ်ချခွင့်အရေးလှုပ်ရှားသူတွေကပြောဆိုထားပေမဲ့လည်းလူးဝီစီယားနာပြည်နယ်ရဲ့ဥပဒေမှာတော့ကိုဝင်ဖြတ်ချပေးမဲ့ဆရာဝန်တွေအနေနဲ့အနည်းအနာစည်းရုံတွေမှာတက်ရောက်ကုသပေးပိုင်ခွင့်ရှိရမယ်လို့သတ်မှတ်ထားတာပါ။အခုတရားရုံးဆုံးဖြတ်ချက်ကဒီအချက်ကိုပေးဖြတ်လိုက်တာဖြစ်ပါတယ်။သမ္မတအင်ဘျူရိုကတော့တရားရုံးချုပ်ရဲ့ဆုံးဖြတ်ချက်ကိုကန့်ကွက်ရှုတ်ချထားပါတယ်။ရခိုင်ပြည်နယ်ရသေးတောင်မြို့နယ်ထဲမှာတမရော့ကနေမြင့်ရှင်းလင်းရေးလုပ်မယ်လို့ရွာပေါင်း40ချောကိုတတိပေးခဲ့ပြီးတဲ့နောက်ဒေသခံတွေစိုးရိမ်ပြီးတင်းရှောင်နေကြဆဲဖြစ်ပါတယ်။နေမြင့်ရှင်းလင်းရေးဆိုတဲ့အသုံးနှုန်းကိုပေးဖြတ်ကြောင်းစစ်ဖက်ရက်ဖက်တာဝန်ရှိသူတွေကပြောပြမယ်လေအဲ့ဒီနေတဝိုက်မှာတော့စစ်စင်ရေးရှိနေပါတယ်စစ်တွင်မြို့ကိုတင်းရှောင်လာသူတို့ကရခိုင်စကားနဲ့အခုလိုပြောပါတယ
်တို့နေမြင့်ဆန်းရှောင်းလေးလုပ်ဖို့ပြောပေးပရိုရီ
အထက်ကရန်လေးပေးဖို့စစ်စင်ရေးလုပ်မယ်လို့တို့ကပြောပါတယ်အထက်ကလေရင်နဲ့ပြစ်ဖို့အောက်ကဇက်နဲ့ပြစ်မယ်လမ်းပေါ်ကပြစ်မယ်လို့ပြောပါတယ်အဲ့ဒါကြောင့်ရသေးတောင်မြောက်ပိုင်းကြောက်တန်းရွာတဝိုက်ကလူတွေရွာမှာမနေရတော့လို့ဒီကိုထွက်လာတာပါလို့တိတ်ရှောင်လာတဲ့အသက်55နှစ်အရွယ်ဒေါ်ဦးတန်းတင်ကပြောပြခဲ့တာပါစစ်တွေမှာတိတ်ရှောင်လာသူတွေကတော့ယာယီစခန်းတွေမှာခိုလုံနေကြပါတယ်
အင်တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.33 MHz လိုင်းဒိုမီတာ40 kHz 9.33 MHz လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းဒိုမီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ကျွန်တော်ညဝင်းအောင်ပါခင်ဗျာအင်္ဂါနေ့မနက်ခင်း VOA ရဲ့သတင်းတွေကိုဆက်ပြီးတင်ဆက်နေပါတယ်ကမ္ဘာတစ်လောကိုရိုနာဗိုင်းရပ်စ်ဆက်လက်ကူးစက်ပြန့်နှံ့နေတဲ့အတွက်အိန္ဒိယနဲ့အမေရိကန်အပါအဝင်တချို့နိုင်ငံတွေမှာအသွာလာပြည်ပင်ကန့်သတ်ချက်တွေပြန်ပြီးချမှတ်ဖို့ပြင်ဆင်နေပါတယ်ဒီကာယောဂါကြီးပြီးဆုံးနိုင်ဖို့အချိန်ကြာလိမ့်အောင်မယ်လို့ကမ္ဘာကျန်းမာရေးအဖွဲ့အကြီးအကဲဒေါက်တာတက်ဒရော့စ်ဂဘရီယဲဆက်ကပြောပါတယ
် The hard reality is this is not even close to being over although many countries have made some progress
တချို့နိုင်ငံတွေမှာတိုးတက်မှုတွေရှိနေပေမဲ့ဒီကမ္ဘာလုံးအတိုင်းအတာနဲ့ဆိုရင်တော့ကာယယောဂရဲ့အခြေအနေကအရှိန်ဟုန်မြင့်မားလာပြီးကာယယောဂကြီးပြီးဖို့မနည်းဆက်သေးဘူးလို့ဒေါက်တာဂဘရီယဲဆက်ကပြောသွားတာပါဗိုင်းရပ်စ်ကအရှိန်ဟုန်နဲ့ဆက်ပြီးကူးစက်နေအောင်မယ်ဆိုတာလူတွေကမယုံကြည်ကြဘူးလို့သူကဂျနီဗာရုပ်တံဆွေးနွေးပွဲအတွင်းပြောသွားပါတယ်အိန္ဒိယမှာမနေ့ကတရက်တည်းကူးစက်သူ2000နီးပါးနဲ့အမေရိကန်ဘရာဇီးရုရှားတို့ပြီးရင်ကူးစက်မှုအများဆုံးဖြစ်နေပါတယ်အမေရိကန်နိုင်ငံမှာတော့ Florida, Texas, California နဲ့ Arizona ပြည်နယ်တွေမှာကူးစက်မှုတွေပိုတိုးလာနေပါတယ်။ John Hopkins တက္ကသိုလ်သုတေသနစင်အရကမ္ဘာတစ်လောကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ10သန်းကျော်နဲ့သေဆုံးသူ9သန်းကျော်ရှိနေပါတယ်ခင်ဗျာ။ COVID-19 လူနာတွေရောဂါပြန်သက်သလာအောင်ကုသရမှာထိရောက်တဲ့ Remdesivir ဆေးတွေဖြန့်ဝေနိုင်ဖို့အစိုးရထံမှာအလုံလောက်ရှိတယ်လို့အမေရိကန်ကျန်းမာရေးနဲ့လူမှုဝန်ထမ်းဝန်ကြီးဌာန HHS ကတင်းလာနေမှာကြေညာလိုက်ပါတယ်။COVID-19 ကုသရာမှာပထမဦးဆုံးကွင့်ပြုချက်ရလာတဲ့ဒီဆေးရနိုင်မှုသမ္မတဒေါ်နယ်ထရန့်အနေနဲ့အန်အိုဝယ်ကောင်းလောက်အောင်ဆောင်ရွက်ခဲ့တယ်လို့လဲ HHS ဝန်ကြီး Alex Azar ကသူ့ကြေညာချက်မှာဖော်ပြပါတယ်။ဒါ့အပြင် COVID-19 လူနာတိုင်းဒီဆေးရနိုင်မှုအမေရိကန်အစိုးရကကြိုးပမ်းသွားမယ်လို့ကြေညာချက်ကဆိုပါတယ်။လာမယ့်စက်တင်ဘာလအထိလူနာ9သိန်းစာအတွက်ဒီဆေးတွေအလုံးလောက်ရှိတယ်လို့ HHS ဌာနကပြောပါတယ်။လေ့လာချက်တွေအရ Remdesivir ဆေးဟာကိုဗစ်လူနာတွေပြန်လဲတက်တာစေတဲ့အချိန်ကာလကိုတိုးတောင်းစေပါတယ်ဒီဆေးကို mask နဲ့ဆားယောဂါလက္ခဏာတွေအတွက်အသုံးပြုခဲ့ပါတယ်ခင်ဗျာအာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းမတီမငိမ်ဖြစ်နေတဲ့ Helmand ဒေသကလူစီကားရဈေးတစ်ခုကိုတနင်္လာနေ့ကဒုံးလန်းနဲ့တိုက်ခိုက်တာကြောင့်အနည်းဆုံးလူ23ဦးသေဆုံးပြီး15ဦးဒဏ်ရာရသွားပါတယ်တာလီဘန်တွေနဲ့ပစ်ခတ်မှုအတွင်းအာဖဂန်လုံခြုံရေးတပ်ဖွဲ့ကဒီဒုံးကျည်နဲ့ပစ်ခတ်ခဲ့တာလို့ဒေသခံအတော်များများကစွပ်စွဲပြောဆိုနေတာပါဟဲလ်မန်ဒေတာအုပ်ချုပ်ရေးမှူးရုံးကတော့ဒီဆူဆွဲချက်ကိုပယ်ချလိုက်ပြီးဒီတိုက်ခိုက်မှုဟာတာလီဘန်သဘုံတွေရဲ့လက်ချက်ဖြစ်တယ်လို့အပြစ်တင်ပါတယ်ဒါပေမဲ့တာလီဘန်အဖွဲ့ပြောခွင့်ရပုဂ္ဂိုလ်ကတော့သူတို့လက်ချက်မဟုတ်ဘူးလို့ပြန်ညင်းပါတယ်အာဖဂန်သမ္မတအက်ရက်ဂါနီရုံးကလည်းဒီတိုက်ခိုက်မှုအပေါ်ရှုတ်ချလိုက်ပြီးတာလီဘန်တွေအနေနဲ့အကြမ်းဖက်မှုကိုရပ်ပြီးငြင်းငြမ်းရေးကိုဦးစားပေးဖို့တိုက်တွန်းလိုက်ပါတယ်အာဖဂန်ပြည်ပကကြောင့်အရသာတည်ဆုံးမှုစံချိန်တင်ရလောက်အောင်မြင့်တက်လာတယ်လို့ကုလသမဂ္ဂကပြီးခဲ့တဲ့ရက်ပိုင်းအတွင်းထပ်ခါတလဲလဲသတိပေးခဲ့ပြီးရေရှည်မျောလင့်ထားတဲ့ငြိမ်းချမ်းရေးကိုနှစ်ဖက်စလုံးကအမြန်စတင်ကြဖို့တိုက်တွန်းလိုက်ပါတယ်ခင်ဗျာတရုတ်နဲ့အိန္ဒိယနှစ်နိုင်ငံကြားနေဆက်အရေးတင်းမာနေချိန်မှာ TikTok အပါအဝင်တရုတ်နိုင်ငံထုတ် Mobile Phone App 59ခုအသုံးပြုခွင့်ကိုအိန္ဒိယနိုင်ငံကပိတ်ပင်လိုက်ပါတယ်အိန္ဒိယနိုင်ငံလျှက်စစ်နဲ့ IT နည်းပညာဝန်ကြီးဌာနကြေညာချက်ထဲမှာတော့တရုတ်ရဲ့ဒီ App 59ခုဟာအိန္ဒိယနိုင်ငံရဲ့အချုပ်အခြာအာဏာတည်ငြိမ်ရေးအိန္ဒိယကာကွယ်ရေးနဲ့နိုင်ငံတော်လုံခြုံရေးတရားဥပဒေစိုးမိုးရေးတွေကိုထိခိုက်နစ်နာလာစေတဲ့အတွက်အခုလိုပိတ်ပင်မှုဆုံးဖြတ်ရတာလို့ဆိုပါတယ်လူကြိုက်များတဲ့ TikTok app ကို ByteDance ဆိုတဲ့တရုတ်ကုမ္ပဏီကပိုင်ဆိုင်ထားတာဖြစ်ပြီးအိန္ဒိယဟာ TikTok ရဲ့အကြီးဆုံးဈေးကွက်ဖြစ်ပါတယ်ဒီတားမြစ်မှုကဘယ်အချိန်မှစပြီးအကျိုးသက်ရောက်မှလဲ Mobile Phone ကုမ္ပဏီတွေကရောဒါကိုလိုက်နာရမှာလားဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးပိတ်ပင်မယ်ဆိုတဲ့အဲ့ဒီ app တွေကိုတနင်္လာနေ့ညနေပိုင်းအထိdownload လုပ်လို့ရနေပါသေးတယ်ခင်ဗျာ The Voice of America VOA အင်္ဂါနေ့မနက်ခင်း VOA ရဲ့သတင်းတွေကိုမတ်တင်ကြီးထိုင်းတဲ့အတူကျွန်တော်ညဝင်းအောင်တင်ပြခဲ့တာဖြစ်ပါတယ်အခုချိန်အားစာပြီးသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါခင်ဗျာ
ကယောကနဲ့စီးရဲတင်မှမှုတွေကြုံနေရချိန်မှာဒီနှစ်ထဲကျင်းပမယ့်ရွေးကောက်ပွဲဟာလွတ်လပ်မြတ်မှုရှိပါမလားဆိုရင်မိကုန်းတွေဆက်လက်ထွက်ပေါ်နေတဲ့အကြောင်းတင်ပြပေးချင်ပါတယ်။ကျွန်မမိခါပါ။နိုင်ငံရေးပါတီ90ကျော်ရှင်ပြိုင်မှုစည်းရင်းပေးထားတဲ့နိုဝင်ဘာလယူကောက်ပွဲကိုကဲယောဂါကာလအကန့်သတ်တွေနဲ့လက်နက်ကင်ပရိပခါတွေကြားကျင်းပရမယ့်အခြေအနေကြောင့်လွတ်လပ်မြတ်နိုင်ပါမလားဆိုပြီးနိုင်ငံရေးပါတီတွေကစိုးရိမ်နေကြတာပါ။ပြည်ရဲ့ရက်တွေမှာလည်းနိုင်ငံရေးပါတီကကုစရေးတွေပြည်အောင်စုယူကောက်ပွဲကော်မရှင်နဲ့တွေ့ဆုံပြီးလွတ်လပ်မြတ်မှုရှိအောင်ဖန်တီးပေးဖို့တောင်းဆိုခဲ့ကြပါတယ်။ကော်မရှင်နဲ့တွေ့ဆုံခဲ့တဲ့အထင်အဓိကနိုင်ငံရေးပါတီကြီးတစ်ခုဖြစ်တဲ့ပြည်အောင်စုတန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကဒေါက်တာနန္ဒာလှမင်းကတော့လက်ရှိအချိန်ထိကော်မရှင်ရဲ့ဆောင်ရွက်ချက်တွေဟာအားရစရာမရှိဘူးလို့ပြောဆိုလိုက်ပါတယ်။
သင်္ကြန်ကြတယ်ကျွန်တော်တို့ပါတီကအဓိကနှစ်ချက်ပေါ့လူကြီးများတဲ့မဲ့ဒေတာတွေမှာဆိုရင်မဲယုံတွေကိုတူးချက်ပေးတမဲယုံမတူးချက်နိုင်ရင်လည်းမဲပေးဖို့ကောင်တာတွေတူးချက်ပြီးပေါ့နော်ဟိုမဲပေးရောပေးတော့လို့မဲမဲပေးရတဲ့ဒီလိုတွေရှိတယ်အားလုံးမဲပေးကြရအောင်မဲယုံတွေတူးချက်ပြီးပါအဲဒီလိုရောကျွန်တော်တောင်းဆိုတာရှိပါတယ်နောက်တစ်ခါကျတော့ကျွန်တော်တို့မဲရည်တွက်တဲ့နေရာမှာပေါ့နော်ကျွန်တော်မဲယုံပိတ်တာနဲ့စက်ဖက်ကိုစတဲ့ရည်ရှိမှာပဲဟိုမဲယုံမရည်တွက်တဲ့ကျွန်တော်ဆက်ဆံရတဲ့ရိုးရိုးနဲ့ကျွန်တော်ဖွင့်ပေးဖို့ပေါ်မရှင်တော့တစ်ခါကျွန်တော်မှမဲယုံပြုံကြီးပြီးအထုပ်ပြီးဖြေပြီးတော့မှအဲ့မှာအားလုံးရရှိမှာကြီးကျွန်တော်အဲ့လိုတောင်းဆိုတာဟိုမမကကဖြစ်ဖို့ပေါ့နော်အဲ့လိုလုပ်ဖို့ခေယုံဖြစ်ပါတယ်လို့ပြန်ဖြေသွားတယ်အမ်ကိုကြီးရဲ့လုံဆောင်တဲ့ကောင်ရှင်ကြည့်ရတာတော့ဒီဟိုပြည့်ပြည့်တော့တော့ကျွန်တော်မသိရဘူးပေါ့နော်ကိုတိရကြီးရတဲ့အဖြစ်လို့မပေးနိုင်ဘူးပေါ့ဒီနောက်သူတို့မှလည်းဘာပိုလိုနေမှာဘာလို့တော့မင်းမပြီးတဲ့ပုံစံမဖြစ်နေသေးဘူးကျွန်တော်တို့သုံးသပ်တာတော့လေ
ကိုဗစ် -19 ကရောဂါကြောင့်လူစုလူဝေးမလုပ်ဖို့ကန့်သက်ချက်တွေနဲ့ရခိုင်ပြည်နယ်အပေါင်းဝင်တိုင်းရင်းသားဒေသတွေကလက်နက်ကန်ပြိပတ်ခါတွေကစီယုံရေးလုပ်ငန်းတွေအပေါ်ရိုက်ခတ်လာမှာကိုနိုင်ငံရေးပါတီတွေကစိုးရိမ်မှုတွေရှိနေကြပါတယ်ဒီလိုနိုင်ငံရေးပါတီတွေရဲ့စိုးရိမ်မှုတွေနဲ့ပတ်သက်လို့ရွေးကောက်ပွဲကော်မရှင်ဘက်ကပြင်ဆင်ပေးထားတာမတွေ့ရသေးဘူးလို့လူပောင်တက်ဒီမိုကရက်တစ်ပါတီကမန်နင်းနင်းမွေးကပြောဆိုလိုက်ပါတယ
်ကာလာမှာမင်းဆက်စီယုံနဲ့ပတ်သက်ပြီးတော့သူကတော့ဟိုရေပုံရအကြမ်းကြီးပဲပြောတာပေါ့နော်သူတို့ကဒီ MOHS လို့ခေါ်တဲ့အဲဆက်မရင်းနဲ့အန်ဆောင်ကြီးဌာနကနေပြီးတော့ညွှန်ကြားချက်တွေတိုင်းသူတို့ဆောင်ရွက်မယ်ဆိုတာမျိုးပြောတယ်။ဒီခါကျကျမတို့ကအဲ့ဒါတွေကအချိန်နဲ့တပြေးညီကြောင်းလဲမြေကကျမတို့ကဘလူးပြင်ဆင်ရမလဲဆိုတဲ့ဟာလေတော်တော်ပြဿနာရှိတယ်။ရှိရဆိုတဲ့ခါကျတော့ဒီမင်းဆွဲတဲ့ကိစ္စမှာပဲဖြစ်ဖြစ်မဲပေးတဲ့ကိစ္စမှာပဲဖြစ်ဖြစ်ကျမတို့ကဗျာနဲ့ပတ်သက်လို့ရှိရင်တိတိကျကျတိနိုင်မှုလူတွေအညာကင်းကင်းနဲ့မဲပေးနိုင်အောင်ရဲ့အဲ့ဒါဆိုကမဲပေးတဲ့အချိန်ကာလပေါ့နော်တုံ့ပြန်ပေးနိုင်အောင်ကျမတို့ကအဲတိုက်တော့တိုက်တွန်းခဲ့တယ်သူတို့ကတော့ဥပဒေတိုင်းဥပဒေတိုင်းဆိုစကားတော့ခဏခဏပြောတယ်တိုးတော်လည်းအဲ့ဥပဒေတွေကလိုအပ်ရင်လိုအပ်တယ်လို့ကော်မရှင်ရဲ့သုံးချက်ချက်ဒါအတီဖြစ်ပြီဆိုပြီးတော့ပြင်လို့ရတဲ့ဟာမျိုးတွေမှာသူကကော်မရှင်ကဥပဒေတိုင်းလုပ်တာပါဆိုပြီးတော့ညှင်းဆိုတဲ့ဟာမျိုးတွေတော့ရှိပါမယ
်ရွေးကောက်ပွဲအစီအစဉ်တွေနဲ့ပတ်သက်လို့ရှင်းရှင်းလင်းလင်းမရှိနေသေးတဲ့အပေါ်မှာလည်းကော်မရှင်အပေါ်မှာနိုင်ငံရေးပါတီတွေဘက်ကဘဝင်မကျဖြစ်နေရပါတယ်တစ်ချိန်တည်းမှာပဲရွေးကောက်ပွဲကော်မရှင်အပေါ်လက်ရှိအာဏာရ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဩဇာလွှမ်းမိုးနေသလားဆိုပြီးမေကွန်ထုတ်နေသူတွေထဲမှာတော့အဓိကတိုင်းရင်းသားနိုင်ငံရေးပါတီတစ်ခုဖြစ်တဲ့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ကအထွေထွေမှုစိုင်းလိတ်လည်းပါဝင်ပါတယ်
။သူတို့နဲ့နှိစက်တဲ့ပုဂ္ဂိုလ်ရှင်းပြောရင်သူတို့ပါတီတွေကလူတွေကိုပါတီရဲ့ကြောက်ကြစေပြီးမှသူတို့နဲ့နှိစက်တဲ့ပုဂ္ဂိုလ်တွေကခံတာလေ။ယူဆရရားစလမ်းကြောင်းလွဲနေပါလေ။အနိုင်ရပါတီနဲ့နှိစက်တဲ့ပုဂ္ဂိုလ်နဲ့ပဲကားလိုက်တဲ့ခါကျတော့သူ့ဆိုအရေးတကြီးကြီးနဲ့လောက်ရတာပေါ့လေတကယ်တမ်းဖြစ်တဲ့နာကလေနိုဘမလာတဲ့မှာလောက်မယ်ဆိုရင်ပြေးကြတဲ့ရှင်ဘယ်နေ့လဲပြောလိုက်ပေါ့စက်ဖက်ကမိစိမပြလို့ဒီနည်းအဖြစ်စမိတ်မရသေးလို့မထုတ်ပြန်တာလေဆိုတော့တစ်ဖက်ပါတီကိုရှင်းပြီးတော့မှအချိန်မရရအောင်လုပ်ပေးနေတဲ့သဘောလို့ပြဆွဲကြမယ်ရှင်လေဒီမှာဆွဲခံရနိုင်တယ်လေဆွဆွဲတင်တာဟုတ်
ရွေးကောက်ပွဲကော်မရှင်ဘက်ကတော့လွတ်လပ်မြတ်ပြီးဘက်လိုက်မှုကင်းကင်းနဲ့ဆောင်ရွက်သွားမှာဖြစ်တဲ့အကြောင်းမကြာသေးခင်ကပဲထုတ်ပြန်ပြောဆိုထားပါတယ်။နိုင်ငံရေးပါတီတွေဘက်ကတော့ရွေးကောက်ပွဲလုပ်ငန်းစဉ်တွေပတ်သက်လို့ကော်မရှင်အနေနဲ့ရှင်းရှင်းလင်းလင်းဖြစ်အောင်အမြန်ဆုံးထုတ်ပြန်ပေးဖို့တောင်းဆိုနေကြပါတယ်ရှင်။ကျွန်မမေခါပါရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ်။
ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်အတွင်းမှာဒီရပိုင်းအတွင်းအစိုးရတပ်မတော်နဲ့ RCSS ရှမ်းပြည်တပ်မတော်တောင်ပိုင်းအကြားမှာတိုက်ပွဲတွေရက်စက်ဆူဆူလို့ဖြစ်ပွားနေတာကြောင့်ဒေသခံပြည်သူ900လောက်ဟာနေရာစွန့်ခွာတင်းရှောင်နေရတယ်လို့ဒီကနေ့မနေ့ဖြစ်တဲ့ပြစ်ခတ်မှုမှာတော့ရွာသားတဦးသေဆုံးပြီးတဦးထိခိုက်တဲ့အကြောင်းကိုတင်ပြပါမယ်။ကျွန်တော်မိုးစော်ပါကြောင်မဲမြို့နယ်အတွင်းမှာအစိုးရတပ်မတော်နဲ့ RCSS ချမ်းပြည်တပ်မတော်တောင်ပိုင်းအကြားမှာဒီလ25ရက်နေ့လောက်ကစတင်ပြီးတိုက်ပွဲတွေဟာဂျိုးကြားဆိုသလိုဖြစ်ပွားခဲ့တာပါဒီတိုက်ပွဲတွေကြောင့်ဒေသခံတွေထွက်ပြေးတိမ်းရှောင်နေရတဲ့အကြောင်းကိုကြောင်မဲမြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးဆိုင်ထွန်းဝင်းကအခုလိုပြောပါတယ
်28ရက်နေ့ကနေစပြီးတော့28နေ့ရက်ဆက်ဖြစ်ပြီးတော့အခုလိုစစ်ပီးရှောင်တွေဖြစ်ပေါ်လာရတဲ့အနေအထားကြီးကိုရောက်လာတယ်ဟိုကစစ်ပီးရှောင်ကမ်းကနှစ်နေရာရှိနေတယ်အခုကတော့အဲ့ဒီပန်လော့ကြီးရွာပေါ့နော်ပန်လော့ကြီးရွာမှာဟိုကလူငယ်နေရာလောက်ရောက်ရှိနေတယ်နောင်ပင်စစ်ပွေးဆောင်ကဟိုကအောင်မင်္ဂလာဓမ္မယုံပေါ့နော်အောင်ဓမ္မယုံမှာအခုချိန်ကြီးကတော့အသစ်စင်းက330ရှိတယ်ဗျ330ကျွန်တော်ကအခုလာကြည့်နေကြဗ
ျဒီကနေ့မနေ့ကတော့ပန်ချင်းကြီးရွာအတွင်းပြစ်ခတ်မှုကြောင့်ရွာသားတဦးသေဆုံးပြီးတဦးထိခိုက်ခဲ့တဲ့အကြောင်းကိုအခုလိုဆက်ပြောပါတယ
်ဟိုကလက်နက်ကြီးကြီးမဟုတ်ဗျဒေသစစ်ဆေးကြီးတဲ့ချိန်မှာသူကလက်နက်ကြည့်တာဗျဟိုတနက်နက်ပြစ်ခံရတာဗျအဲ့ပုံစံဟိုတယောက်ကပြစ်ခံရတာပေါ့နော်ပြစ်ပြီးတော့တည်ဆုံးသွားတယ်တယောက်ကတော့ဒီပြင်မားမှာရှိတာက တည်ဆုံးလာတာမျိုးသားဟိုမှာအခုတန်ရာရနေတာကအမျိုးသမီးပေါ့နော်ပန်းကျင်ရွာပေါ့နော်ပန်းကျင်ရွာပေါ့ဒီမနေ့ပိုင်းမှာဖြစ်သွားတာဗျအဲ့ဒါကဆက်မလို့ဆက်ချောင်းကရွာထဲရောက်လာတယ်ရွာထဲရောက်လာပြီးတော့အမှပြစ်ခတ်သွားတယ်လို့သိရတယ်ဗ
ျပန်းကျင်ရွာပြစ်ခတ်မှုမှာတည်ဆုံးသွားသူဟာလုံးစုခေါ်အသက်56နှစ်အရွယ်အမျိုးသားဖြစ်ပြီးဒဏ်ရာရသူကတော့နန်းဆန်ခေါ်အသက်55နှစ်အရွယ်အမျိုးသမီးဖြစ်ပါတယ်ဒဏ်ရာရသူကိုကြောင်မဲဆေးရုံကိုပို့ဆောင်ထားပါတယ်တက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့အတွင်းမှဗိုလ်မှူးချုပ်ဇော်မင်းထွန်းကတော့ဒီအပိုင်းအတွင်းကြောင်မဲမျိုးနယ်အတွင်းမှာ RCSS တပ်ဖွဲ့နဲ့တိုက်ပွဲဖြစ်ပွားတာရှိကြောင်း VOA ကိုပြောဆိုပေမဲ့ဒီကနေ့ပြစ်ခတ်မှုနဲ့ပတ်သက်ပြီးတရားပြောဆိုတာမရှိပါဘူ
းအဲ့ဒီဘက်မှာတော့ကျွန်တော်တို့ဒီ RCSS နဲ့26ရက်နေ့လောက်မှာကျွန်တော်တို့ထိပ်တွေ့မှုဖြစ်ပွားကြတာရှိတယ်ပုံဝိုးဘက်ပေါ်အဲ့ဒီဘက်မှာထိပ်တွေ့မှုဖြစ်ပွားကြတာရှိတယ်အဲ့ဒီနေရာလေးမှာပဲဟို26ရက်နေ့ကတည်းက20အားရနေတာတကယ်ကျွန်တော်တို့ဖြစ်ပွားခဲ့တာရှိပါတယ်ဗျာကြောင်မဲမျိုးနဲ့အတွင်းမှာဖြစ်ပါတယ
် RCSS ကပြောရေးဆိုခွင့်ရှိသူဒုဗိုလ်မှူးကြီးဆိုင်းအွန်ခေကတော့26ရက်နေ့မှာကြောက်တဲ့နိုင်ငံတကာမွေးရဆေးဝါးတိုက်ဖြစ်ရေးနေ့မှာသူတို့လှုပ်ရှားနယ်မြေတွေမှာပြုလုပ်မဲ့မွေးရဆေးဝါးမိရှုပွဲအခမ်းအနားမှာလုံခြုံရေးပေးဖို့အတွက်သူတို့တက်တွေကိုကြောင်မဲမျိုးနယ်မှာစုယုံခဲ့တာရှိခဲ့ကြောင်းဒီအတွက်တက်မရော်ကိုလည်းအကြောင်းကြားခဲ့ကြောင်းဒီလိုစုယုံလာတဲ့တက်ဖွဲ့တွေနဲ့တက်မရော်အကြားမှာဒီလ25ရက်နေ့နဲ့28ရက်နေ့မှာတိုက်ပွဲဖြစ်ခဲ့ကြောင်းပြောပါတယ်28ရက်နေ့မှာတော့တိုက်ပွဲ3ချိန်ဖြစ်ခဲ့တယ်လို့အခုလိုဆက်ပြောပါတယ
်28ရက်နေ့ရောက်လာခါကျတော့အကြက်တပ်ဖွဲ့တွေကဝိသဝါဖြစ်စီမိချောခနာကအပြန်သူ့နေရာနဲ့သူပြန်ကြတဲ့ခါမှာသမတော်အလုံးရှားရင်းနဲ့အဲတော့သစ်ဆိုင်ပြခမှုနည်းနည်းပါပါဖြစ်ခဲ့ပြန်တော့ဘောနော်အဲ့ချက်ချင်းနေမနေ့က၃ခါဖြစ်ခဲ့တော့ဗောအဲ့မဲ့အကြည့်ကျတိုက်ပွဲလို့လည်းမဟုတ်ဘူးကိုကူကိုကာကွယ်ပြခတဲ့ဘောနဲ့အနည်းငယ်ဖြစ်သွားတော့ဘောနော်
ဒီထိတွေ့တိုက်ပွဲဖြစ်ပွားတာတွေကိုဆက်ဆံရေးရုံးကတဆင့်ဖြေရှင်းဆောင်ရွက်နေကြောင်းလည်းထည့်သွင်းပြောကြားပါတယ်။အစိုးရတက်မရော်နဲ့ RCSS အကြားမှာဇွန်လစမ်းပိုင်းကလည်းရှမ်းပြည်နယ်အရှေ့ပိုင်းမိုင်းဆက်ခရိုင်အတွင်းမှာထိတွေ့တိုက်ပွဲဖြစ်ပွားခဲ့ပါတယ်။ဒီလိုတိုက်ပွဲဖြစ်ပွားတာဟာ RCSS တပ်ဖွဲ့တွေနယ်မြေကျော်လွန်လှုပ်ရှားတာကြောင့်လို့တက်မရော်ဘက်ကသတင်းထုတ်ပြန်ထားပါတယ်။ဒီရပိုင်းအတွင်းမှာရှမ်းပြည်နယ်ကြောင်မဲမြို့နယ်အတွင်းတိုက်ပွဲဖြစ်ပွားသလိုရခိုင်ပြည်နယ်ဘက်မှာလည်းတိုက်ပွဲတွေပြင်းထန်နေပါတယ်။ဒီတိုက်ပွဲတွေကတော့ပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးစရုဒ္ဓအစည်းအဝေးအတွက်ပြင်ဆင်နေချိန်မှာဖြစ်ပွားတာပါ။ကျွန်တော်မိုးစော်ရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်
။အင်္ဂါနေ့နေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်။အခုတော့ရခိုင်ပြည်နယ်မှာနယ်မြေရှင်းလင်းရေးလုပ်မယ်ဆိုတဲ့ညွှန်ကြားချက်ကိုတက်ဆိုင်ရာပြည်နယ်အစိုးရကပြန်ရုပ်သိမ်းသွားပေမဲ့စစ်စင်ရေးတွေအရှိန်မြင့်နေသေးရှိပြီးရခိုင်အရက်သားတွေတေဆုံထိခိုက်အစုလိုက်ပြုံလိုက်ထွက်ပြေးရတဲ့အခြေအနေပေါ်ပြည်ပရောက်တိုင်းရင်းသားအဖွဲ့တွေနဲ့လူခွင့်ရေးအဖွဲ့တွေရဲ့တုံ့ပြန်ချက်တွေကိုနားဆင်ရမှာပါ။ကျမအင်ဂျင်နိုင်ပါရှင့်။အရက်သားတွေတေးချေထိခိုက်ဒဏ်ရာရနေတဲ့ရခိုင်ပြည်နယ်တဝန်းတပ်မတော်ရဲ့နယ်မြေရှင်းလင်းရေးလှုပ်ရှားမှုတွေကိုမြန်မာစိုးရအနေနဲ့ရပ်တန့်ပေးဖို့လိုအပ်နေကြောင်းအမေရိကန်ရခိုင်လူမှုအဖွဲ့အစည်းဒုဥက္ကဋ္ဌဦးသိန်းထွန်းစံက VOA ကိုပြောပါတယ်
။အစိုးရအနေနဲ့စစ်တပ်ကိုအခုလိုလုပ်နေတဲ့နယ်မြေရှင်းလင်းရေးတွေကိုရပ်တန့်ဖို့အတွက်ပြောတင်တယ်။အတင်ပြတယ်။သူမဟုတ်ရင်တော့သူတို့သဘောမတူဘူးဆိုတဲ့အကြောင်းသူမဟုတ်ရင်တော့ဒီလူမျိုးဟာပြင်းထန်လို့နေဆိုတဲ့အကြောင်းကိုတဲ့မီဒီယာတွေကတချင်းအသိပေးတဲ့နယ်လို့ထင်ပါတယ်ဒီဗီဒီယို
မြန်မာစစ်တပ်ကတော့သူတို့ရဲ့စစ်စင်ရေးတွေဟာအေးအေးရခိုင်လက်နက်ကိုင်အဖွဲ့ကရခိုင်ရွာတွေထဲဝင်ရောက်လှုပ်ရှားလာတဲ့အတွက်တံပြန်ချိန်မုန်းတာဖြစ်တယ်လို့သတင်းမီဒီယာတွေကိုတုံ့ပြန်ပြောဆိုထားတာပါ2019ခုနှစ်ကရခိုင်မြောက်ပိုင်းနယ်မြေရှင်းလင်းရေးမှာလဲရိုဟင်ဂျာအစိုးရအဖွဲ့ကိုတံပြန်နှိမ်နှင်းရေးဖြစ်တယ်ဆိုတဲ့အကြောင်းပြချက်နဲ့ရိုဟင်ဂျာ9သိန်းကျော်ကိုအိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်အတင်းကျပ်မောင်းထုတ်ခဲ့တဲ့ပုံစံမျိုးရခိုင်လူမျိုးတွေကိုလည်းအလားတူလှုပ်ဆောင်နေတယ်လို့မြင်ကြောင်းဦးသိန်းထွန်းစံကပြောပါတယ
်အခုပုံစံကကြည့်ရတာသူတို့2016-19ကဒီမွတ်စလင်တွေကိုရှင်းလင်းခဲ့တဲ့ပုံစံမျိုးဆက်လက်လုပ်နေရတွေ့ရပါတယ်ဒါဆိုရင်အစိုးရရောဒီစစ်တပ်ကောပေါ့နော်တစ်ချိန်ကြရင်ဒီဟာကိုနိုင်ငံတကာစီမှာ ICJ လို့ဟာမျိုးမှာရှင်းရမယ့်ဟာမျိုးဖြစ်နေပါလိမ့်မယ်လို့
ပဋိပက္ခတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်မှာစစ်တပ်ရဲ့လုံရက်ကမှန်နေတယ်လို့ယူဆရင်ဒါမှမဟုတ်ဘယ်သူတွေဘလောက်ထိပြင်းပြင်းထန်ထန်ပြစ်မှုကျူးလွန်နေတယ်ဆိုတာပြည်သူတွေမှန်မှန်ကန်ကန်သိရဖို့သတင်းလွတ်လပ်စွာယူခွင့်ပေးပါလို့မြန်မာအစိုးရကိုအမေရိကန်အခြေစိုက်ကချင်မဟာမိတ်ဥက္ကဋ္ဌဂမ်ဆန်အန်ဆန်ကတိုက်တွန်းလိုက်ပါတယ
်လွတ်လပ်စွာသတင်းရယူနိုင်ခွင့်ပဲဖွင့်ပေးတယ်အဲ့ဆိုတကယ်ပြစ်မပြစ်ကအကုန်လုံးသိသွားပါလိမ့်မယ်နောက်တစ်ခုကတော့ဒီလိုဒုက္ခရောက်နေတဲ့လူကိုပို့ ဒီအခုညီထောက်ပံ့ပြီးတော့ကျွန်တော်ကချင်းပြည်မှာဖြစ်ခဲ့ပြီးရပါပဲအခုရရခိုင်မှာပြန်ဖြစ်နေရပါတော့အခုအရင်တော့ဥနေဝင်လောက်ခဲ့တယ်မြဖြတ်လေးချက်ကြီးပဲလိုက်လုံနေဆိုတော့အဲ့ဒါတော့ဘာဘွားမကြောက
်ဒါအပြင်ရခိုင်ပဋိပက္ခအရေးဒေါန်ဆန်းစုကြည်ဦးဆောင်တဲ့အစိုးရကအချိန်မီမဖြေရှင်းနိုင်ဘူးဆိုရင်ရခိုင်တိုင်းရင်းသားတွေနဲ့ဗမာတိုင်းရင်းသားတွေကြားယုံကြည်မှုတည်ဆောက်ရေးအလှမ်းဝေးဖို့ပဲရှိကြောင်းဂမ်ဆန်အန်ဆန်းကပြောပါတယ
်ဟိုဆိုးတာကကျွန်တော်ရဲ့အကုန်လုံးထင်ထားတဲ့မြန်မာအကျိုးစီးပွားအတွက်ကအမှားလူမျိုးတွေပဲလူမျိုးစွဲဝါဒီတွေရှိတယ်ဆိုရဲဟာရပေါ့အစိုးရရဲ့ဝါဒီတွေကိုထောက်ခံရတဲ့သဘောထားတော့ကဲရှိနေချင်းကိုပေါ်ပြနေတယ်ကျွန်တော်ခံစားရတယ်ကြာ
လူမျိုးတောင်တပ်ဖြတ်မှုကျူးလွန်ကြောင်းဆွဆွဲချက်နဲ့နိုင်ငံတကာတရားရုံးတွေရဲ့စုံစမ်းစစ်ဆေးမှုတွေကိုရင်ဆိုင်နေရတဲ့မြန်မာတပ်မတော်ဟာအခုရခိုင်လူမျိုးတွေရဲ့ဒေသတွေမှာနောက်ထပ်စစ်ဆင်ရေးလှုပ်လာတာလှုပ်ဖို့ရှိနေတဲ့အခြေအနေတွေဟာမြန်မာအစိုးရဘက်ကအတော်လေးတာဝန်မဲ့တဲ့လုံရဲလုံမြင်ကြောင်းဒီတိန်ချေဆိုင်မြမလူခွင့်ရေးလှုပ်ရှားမှုကွန်ရက် BHRN အမှုဆောင်ညွှန်ကြားမှုဦးကျော်ဝင်းက VOE ကိုပြောပါတယ
်။ဒီ3လနေလောက်မှာပဲဒီလိုမျိုးပဲပြန်ပြီးတော့ဒီဒေသမှာပဲပြန်ပြီးတော့နေမင်းရှင်းလေးပြန်လုပ်မယ်ဆိုတော့တော်တော်ကြီးကိုတာဝန်မဲ့လွှင့်ရကြတယ်။ဒါကြောင့်လဲဆိုတော့ဒီစစ်တပ်ကဂျီနိုဆိုက်တစ်ချိန်တော့ကျူးလွန်ခဲ့တယ်ဆိုတာကအင်မတန်မှလူမဆန်တဲ့လုပ်ရပ်တွေကိုကျူးလွန်ခဲ့တယ်။အခုကျွန်တော်တို့ကြားသိနေရတဲ့သတင်းအရဆိုရင်ဟိုရွာသားတွေကိုဖမ်းပြီးဟိုစစ်ဆေးနေတာပေါ့နော်စစ်ဆေးတယ်ဆိုတော့လည်းဒါကောင်းကောင်းစစ်ဆေးတဲ့မိန်းမတာမဟုတ်ဘူး။သူတို့နှိမ့်ဆက်တာတွေပါတယ်ညမနှိမ့်ဆက်တာတွေပါတယ်ဒီထဲမှာပြီးကျွန်တော်အခုတွေ့ရတဲ့ဓာတ်ပုံတွေကျွန်တော်စီတက်လာတဲ့ထဲမှာဆိုအရသားတယောက်ဆိုရင်စနိုက်ပါနဲ့ဖြစ်သက်ခံရတာရှိတယ်เนาะအဲ့လိုပဲဟိုခလေးလေးတယောက်ဆိုရင်ဘုံကြီးထိပြီးတော့ဘုံဆန်ထိပြီးတော့ရိုင်းဂျာခလေးလေးတယောက်ဒါက17လရွယ်ဘူးတီတော်မှာဟိုပြီးပြည့်နေရတဲ့ဆိုတော့အဲ့ခလေးလေးဟို17လရွယ်ခလေးလေးပြီးသွားတာပေါ့เนาะဆိုတော့ဒါမျိုးအရသားတွေကိုတက်ပြတ်တာတွေထိခိုက်တယ်တော်တော်များလာနေပြီဖြစ်ပြီ
းဒါအပြင်အစိုးရဘက်ကနေထိခိုက်ဒဏ်ရာရတဲ့အရသားတွေစစ်ဘေးဒုက္ခသည်တွေအတွက်အကာအကွယ်ပေးစောင့်ရှောက်တာမျိုးမတွေ့ရဘူးလို့ဦးကျော်ဝင်းကဆိုပါတယ
်အစိုးရကတစ်ဖက်မှာကျတော့ဟိုစစ်တပ်ကဒီဟိုစစ်စင်လုံးမဲ့ဟိုကျွန်တော်တော့ခွင့်ပြုတယ်နိုင်ငံတကာတရားရုံးမှာတော့ဟိုခွင့်ရုံးမှာတော့တရားရင်ဆိုင်နေရတဲ့ဒီစစ်တပ်ရဲ့လုပ်ရပ်ကိုပဲထပ်ပြီးတော့လုံးခွင့်ပြုတယ်တဖက်မှာကျတော့ဒုက္ခရောက်နေတဲ့ရသားတွေကိုကူညီဖို့ပြက်ကွက်တယ်ဆိုတော့ကျွန်တော်တို့ပြန်စဉ်းစားနေတာစစ်တပ်နဲ့လက်ရှိအနိုင်အစိုးရဆိုတာတကိုင်းနဲ့ပြသွေးတဲ့တန်နဲ့ဖြစ်နေပြီးတော့တဖက်မှာတိုင်းရင်းသားတွေလူနည်းစုတွေကိုသူတို့တွေဒီလိုမျိုးနှိပ်စက်သလိုဒုက္ခပေးသလိုဥပမာပြေးခွဲအုပ်ချုပ်သလိုဖြစ်နေတယ်ဆိုတာဒါတော်တော်လေးထင်ရှားနေပါတယ
်ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုအတိမတ်ပြုမထားတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်ကတော့ဒေသတစ်ခုလုံးမှာရိုက်ခတ်လာနေတဲ့ရခိုင်အကြမ်းဖက်ပဋိပက္ခဖြည့်ရှင်ရေးအာဆီယံနဲ့ပူးပေါင်းဆောင်ရွက်သွားမှာဖြစ်ကြောင်းပြီးခဲ့တဲ့တောက်ကြနေ့ကဗီဒီယိုကွန်ဖရင့်နဲ့ပြုလုပ်တဲ့အာဆီယံထိပ်သီးအစည်းအဝေးမှာပြောကြားခဲ့ပါတယ်ရှင်
တန်ဇန်နီးယားနိုင်ငံမှာ COVID-19 ကင်းစင်သွားပြီလို့သမ္မတဂျွန်မဂူဖိုလီကြေညာလိုက်ပြီးခီးသွွားလုပ်ငန်းတွေပြန်ဖွင့်ပေးလိုက်တာကိုခီးသွွားလုပ်ငန်းတွေကလည်းတော်တော်များများကကြိုးစားခဲ့ကြပါတယ်။ဒါပေမဲ့ယောဂကူးစက်မှုတွေနဲ့ပတ်သက်လို့ပုံပွင့်လင်းလင်းမရှိတာကတန်ဇန်နီးယားနိုင်ငံကိုလာလည်မဲ့နိုင်ငံသားဧည့်သည်တွေကိုနောက်သွန်သွားစေနိုင်တယ်လို့လည်းတချို့ကစိုးရိမ်နေကြပါတယ်။ Charles Combat တန်ဇန်နီးယားနိုင်ငံကနေတရင်ပြဖို့ထားတာကိုပြောပြပါမယ်။ပနေတုံးကအာဖရိကတိုက်ကတန်ဇန်နီးယားနိုင်ငံမီကူမီအမျိုးသားတပ်တော်ဥယျာဉ်ကြီးကိုအလင်းလာသူ9000ဝန်းကျင်ရှိခဲ့ပါတယ်။အဲ့ဒီထဲ40ရာခိုင်နှုန်းကပြပကလာကြတာပါ။မလာတုံးကတော့ကိုရိုနာဗိုင်းရပ်စ်ကာယောဂါကြောင့်ခီးသွွားလုပ်ငန်းတွေရပ်တန့်သွားခဲ့ရသလိုပြပလေယာဉ်ခီးစဉ်တွေရပ်ဆိုင်းခဲ့ရပြီးတောရိုင်းဥယျာဉ်ကြီးတွေလည်းပိတ်ခဲ့ရပါတယ်။မီလာတဲ့လေခီးစဉ်တွေနဲ့ခီးသွွားလုပ်ငန်းတွေပြန်လုပ်ခွင့်ပေးခဲ့တာကြောင့်အခုတော့ခီးသွွားတွေတဖြည်းဖြည်းချင်းပြန်လည်ရောက်ရှိလိုလာကြပါပြီ။ဒါပေမဲ့သူတို့တွေအားလုံးကပြည်တွင်းကခီးသွွားတွေပါ
။ We came to Mikumi to come and refresh from the quarantine.
ဒီစိတ်တွေပြန်လည်ဆန်းသွားအောင်ဒီကိုလာတာပါ။လေကောင်းလေသန့်ရကြလို့ကျွန်တော်တို့အခုစစ်နေတဲ့တနင်္ဂနွေနေ့မှာမော်တော်ဆိုင်ကနေလာကြပါတယ်။လို့ပြောပါတယ်မီလာကတန်ဇန်နီးယားသမ္မတဂျွန်မဂူဖူလီကဗိုင်းရပ်စ်ကိုအနိုင်တိုက်နိုင်ပြီဆိုပြီးကြေညာခဲ့ပေမဲ့ကျန်းမာရေးပညာရှင်တွေနဲ့အိန္ဒိယနိုင်ငံတွေကတော့ဒါကိုလက်မခံကြပါဘူးအိန္ဒိယကင်ညာနိုင်ငံကတန်ဇန်နီးယားထရက်ကာမောင်းသမားဒါဇင်နဲ့ချီပြီးယောဂကူးစက်ခံနေရတာကိုစစ်ဆေးတွေ့ရှိခဲ့ပါတယ်ဧပြီလကတည်းကစလို့တန်ဇန်နီးယားနိုင်ငံက COVID-19 ကူးစက်မှုအရေးအတွက်ကိုမကြေညာဘဲနေခဲ့ပါတယ်ဘာပဲဖြစ်ဖြစ်ခီးသွွားလုပ်ငန်းပြန်စဖို့အချိန်တန်ပြီလို့တန်ဇန်နီးယားအနာပိုင်တွေကပြောပါတယ
် In Tanzania to the contrary the number of cases and
သူများတွေနဲ့မတူတာကတန်ဇန်နီးယားနိုင်ငံမှာရောဂါကူးစက်မှုဆေးရုံတက်ကူတာခံရမှုနဲ့သေဆုံးမှုအရေအတွက်ကလုံခဲ့တဲ့အပတ်တွေနဲ့လုံးဝကျဆင်းသွားတယ် COVID-19 ကိုမပြောင်းပေါ်အောင်ထိန်းချုပ်ဖို့လိုအပ်တာတွေလည်းလှုပ်ထားပြီးဖြစ်တာမို့ဖွင့်ပေးဖို့အချိန်ရောက်လာတာပါလို့တန်ဇန်နီးယားခီးသွွားလုပ်ငန်းဝန်ကြီးကမစ်ကီကွန်ဂါလာကပြောပါတယ်ဒါပေမဲ့ခီးသွွားလုပ်ငန်းတွေကလူတိုင်းကဝန်ကြီးနဲ့အမြင်တူတာတော့မဟုတ်ပါဘူး။ရ ောဂါကူးစက်မှုအရေးအတွက်နဲ့ပတ်သက်လို့ပုံမှန်လင်းလင်းမပြောတာကြောင့်ဧည့်သည်တွေလာကြမှာမဟုတ်ဘူးလို့တချို့ကဆိုရင်နေကြပါတယ်Safari ခီးသွားကုမ္ပဏီတစ်ခုကိုဦးဆောင်နေသူ Raymond Kisset Sambae ကတော့
ဝဆူပေါ့
ကျွန်တော်တို့ဖောက်တယ်တွေကပြပကလာတဲ့သူတွေပါသူတို့ပေါ်မိခွန်နေရတာကြောင့်အခုလိုစိတ်ပူပန်တာတွေရှိနေတာပါတန်ဇာနီးယားခီးသွားလုပ်ငန်းဟာနိုင်ငံစီးပွားရေးတစ်ခုလုံးရဲ့18%ရှိတာမို့အခုလိုခီးသွားလုပ်ငန်းပြန်ဖွင့်ပေးတာက COVID-19 ကြောင့်နိုင်ငံစီးပွားထိခိုက်နေမှုကိုသက်တာစေမှာဖြစ်ပါတယ်ဒီချိန်ထဲမှာပဲတန်ဇာနီးယားအစိုးရရဲ့ကရောဂါကိုကင်တွယ်ပုံကလည်းနိုင်ငံတည်းရရှိမှာတက်ရောက်မှုကရက်တွေရှိလာမှာဖြစ်ပါတယ်ခင်ဗျကျွန်တော်ရဲမထုံပ
ါဘရူးဆဲလ်ဘီကမ္ဘာမီဒီယာထဲမှာရေးသားနေတဲ့မြန်မာနိုင်ငံအကြောင်းဆောင်မတွေကိုမူရင်းအပေါ်မှာပြတ်တုန်ပြောပြမှာဖြစ်ပါတယ်ကျွန်တော်ကြော်စမ်းတာပါဒီမိုကရေစီနဲ့ဖက်ဒရယ်စနစ်ကိုမြန်မာပြည်သူတွေထဲမှာနားလည်သူစိတ်မများလာဘူးဆိုတဲ့ခေါင်းစဉ်နဲ့ဥပနန္ဒရနာချူရဂိုတီရဲ့ဆောင်မကိုဥစွာပြောပြလိုပါတယ်2018ကနေ2020အထိနှစ်နှစ်ကြာပြည့်စုံခဲ့တဲ့သုရေသနစစ်တမ်းတစ်ခုကိုကူကားပြီးတော့ပြည်စီမအွန်လိုင်းမှာရေးသားထားတာဖြစ်ပါတယ်။ NLD အစိုးရအနာဘီလင်းတင်တာပေါ်ဆောင်လာတဲ့နိုင်ငံရေးပြုပြင်ပြောင်းလဲမှုတွေဟာဘလောက်ထိရောက်မှုရှိသလဲဆိုတာလာမယ့်ရွေးကောက်ပွဲကြရင်ဒါတိတိကျကျစောင့်ကြည့်ရမယ့်အခြေအနေဖြစ်ပါတယ်။မီဒီယာတွေရေးသားချက်အရတော့ NLD လက်ထက်မှာနိုင်ငံရေးပြုပြင်ပြောင်းလဲမှုတွေထင်တိုင်းမပေါက်ခဲ့ဘူး။အနာခွေရေးဒီမိုကရေစီပေါ်ဆောင်ရေးအရဖက်အဖွဲ့အစည်းတွေလှုံ့ဆော်မှုတည်င်းလွတ်လပ်ခွင့်ဘုတ်ထုတ်ကင်မှုဆောက်ချရေးနဲ့ဖက်ဒရယ်ငြိမ်းချမ်းရေးဖြစ်စဉ်စတာတွေဟာတိတ်ပြီးတော့အားရစရာမရှိခဲ့ဘူးလို့ဝေဖန်ရေးသားနေကြပါတယ်တဲ့ကူကားထားတဲ့စစ်တမ်းကရန်ကုန်တိုင်းနဲ့ရခိုင်ပြည်နယ်မှာအပတနိုင်ငံလုံးမှာကောက်ယူထားတဲ့စစ်တမ်းဖြစ်ပါတယ်စစ်တမ်းအရဆိုရင်မြန်မာနိုင်ငံရင်းဆိုင်နေရတဲ့နိုင်ငံရေးလူမှုရေးပြဿနာအမျိုးမျိုးကိုနားလည်သဘောပေါက်သူဟာစစ်တမ်းမှာပါဝင်ဖြစ်စုသူရဲ့သုံးပုံတပုံတက်မပူဘူးလို့ဆိုထားပါတယ်။ပါဝင်ဖြစ်စုသူ33ရာခိုင်နှုန်းကသာဒီမိုကရေစီဆိုတာနားလည်ပြီးဘိုလ်ချုပ်ကိုင်မှုဆော့ချရေးနဲ့ဖက်ဒရယ်စနစ်ကိုနားလည်သူကတော့20ကနေ22ရာခိုင်နှုန်းပဲရှိပါသေးတယ်။ Secularism လို့ခေါ်တဲ့နိုင်ငံရေးနဲ့ဘာသာရေးဖိကြားဖြစ်နေရမယ်ဆိုတဲ့အယူအဆကိုသဘောပေါက်သူကတော့18ရာခိုင်နှုန်းသာသာပဲရှိရလို့ဆိုပါတယ်။ညီညာရေးကိစ္စကိုနားလည်သဘောပေါက်သူကတော့အတော်များပြီး31ရာခိုင်နှုန်းကျော်ကျော်ကညဉ့်ညံရေးဖြစ်စဉ်ဟာအနာဂတ်မှာအလားအလာကောက်နိုင်တယ်လို့မျှော်လင့်ယူနေရပါတယ်။ဒီမိုကရေစီရေးအနာခွက်ဝေးရေးကိုစားပြုသောနိုင်ငံရေးရွေးကောက်ပွဲလွတ်လပ်သောဆန္ဒသဘောထားဖော်ထုတ်ခွင့်စတာတွေကိုကရင်ကယားတနင်္သာရီချင်းစတဲ့ဒေသတွေမှာလူချင်းစုတွေကများပြားပြီးတိုင်းဒေသကြီးတွေမှာတော့စကိုင်းတိုင်းတစ်ခုမှာပဲနားလည်သဘောပေါက်ပြီးလူချင်းစုတော်တော်များတယ်လို့ဆိုပါတယ်။ဖက်ဒရယ်စနစ်အတွက်အငင်းပွားပွဲသိအရေးကြီးပြဿနာတစ်ခုဖြစ်လာနေတဲ့ကိုပိုင်ပြဋ္ဌာန်းခွင့် self determination ဆိုတာကိုပြည်နယ်ရေးမှာသဘောပေါက်သူက28ရာခိုင်နှုန်းလောက်ပဲရှိလို့ဆိုထားတာပါ gender equality လို့ခေါ်တဲ့ကျန်းမာဒန်တူရေးကိစ္စကိုလည်းပြည်နယ်ရေးမှာ32ရာခိုင်နှုန်းလောက်သဘောပေါက်ကြပြီးတိုင်းဒေသကြီးတွေမှာသဘောပေါက်သူကတော့23ရာခိုင်နှုန်းပဲရှိပါတယ်ဒါဘာလို့ဖော်ပြနေတယ်လို့ဆိုရင်နိုင်ငံရေးပြုပြင်ပြောင်းလဲမှုတွေလုပ်နေတယ်ဆိုတဲ့မြန်မာနိုင်ငံမှာနိုင်ငံရေးဘာသာရပ်နဲ့ပြည်သူနိတိဘာသာရပ်ကိုတနိုင်ငံလုံးကြဲကြဲပြန့်ပြန့်စင်ကြားခွင့်မရှိဘူးဆိုတာကိုပြသနေတာပဲဖြစ်ပါတယ်တဲ့ပြည်သူတွေဒါတွေကိုသိရှိဖို့ပုံမလိုအပ်လာရဲဆိုတာကိုမိမောင်းထုတ်ပြလိုက်ခြင်းလည်းဖြစ်တယ်လို့ရေးသားထားပါခင်ဗျာကဘာမှာအကြရှိဆုံးဖြစ်တဲ့မြန်မာနိုင်ငံရဲ့အင်တာနက်ပိတ်ဆို့မှုလူခွင့်ရေးအဖွဲ့များဝေဖန်ဆွဲအကောင်းစင်နဲ့အိန္ဒိယနိုင်ငံ The Wire Online မှာရေးသားထားတာကိုလည်းဆက်လက်ပြောပြလိုပါတယ်အိန္ဒိယနိုင်ငံဂျမ္မူကာရှမီးယားပြည်နယ်မှာအင်တာနက်ပိတ်ဆို့တဲ့ကိစ္စကိုရေးပြီးအဲ့ဒီရဲ့နှစ်ပတ်စောလို့မြန်မာနိုင်ငံမှာပဋိပက္ခဖြစ်နေတဲ့ရခိုင်ပြည်နယ်ရဲ့အိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်နဲ့နေသချင်းထိစပ်နေတဲ့ချင်းပြည်နယ်တို့မှာအင်တာနက်ပိတ်ဆို့ခဲ့တဲ့အကြောင်းကိုရေးသားထားဖြစ်ပါတယ်။2019မှာမြန်မာစစ်တပ်ရဲ့အကြမ်းဖက်လုပ်ရကြောင်းရိုဟင်ဂျာမွတ်စလင်တွေထွက်ပြေးခဲ့ရပြီးမြန်မာစစ်တပ်နဲ့ရခိုင်တပုံအေအေတို့အကြမ်းမှာတိုက်ပွဲတွေပြင်းထန်လာခဲ့ပါတယ်။mobile internet ဆက်သွယ်ရေးကိုမြောက်ဦးကျောက်တော်မင်းမြားဘူးစီတော်မောင်တော်ဆရာရခိုင်ပြည်နယ်ကမြို့ကိုမြို့နဲ့ချင်းပြည်နယ်ပလဲဝါမြို့နဲ့တို့မှာဆက်တင်ပေးချခဲ့တာပါ2019 September လုံးကတော့မြို့နယ်တချို့မှာပြန်ဖွင့်ပေးခဲ့ပြီမဲ့2020 February မှာပြန်ပိတ်သွားပြီး voice နဲ့ SMS တွေကိုပဲခွင့်ပြုထားတယ်လို့ဆိုပါတယ်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံမှာ COVID-19 ကရောဂါကူးစက်မှုများပြားလာတဲ့အတွက်မောင်တော်မှာတော့မီလာနီယန်နေရာစတင်ဖွင့်လှစ်ပေးခဲ့ပြီးမြန်မာမျိုးနွယ်တွေမှာတော့ဆက်လက်ပိတ်ထားဆဲဖြစ်ပြီး လုံလုံရေးအခြေအနေတိုးတက်ကောင်းမွန်လာမှပြန်ဖွင့်ပြမယ်လို့ပြောကြောင်းလည်းရေးသားထားပါတယ် COVID-19 ကာယရောဂါကိုထက်သွင်းစဉ်းစားပြီးဒီလိုအင်တာနက်ပိတ်ထားတာကိုပြန်ဖွင့်ပေးဖို့ဂျွန်လ19ရက်နေ့မှာကုလသမဂ္ဂကလည်းမြန်မာနိုင်ငံအစိုးရကိုတိုက်တွန်းခဲ့ပါတယ်တဲ့နိုင်ငံတကာအခွင့်အရေးတောင်းဆိုတဲ့ဖွယ်စည်းရေးသတင်းလူလာခွင့်အုပ်စုတွေကသူရဲ့ဒီလိုရောက်ကိုဝေဖန်နေကြပေမဲ့မြန်မာစစ်တပ်ကတော့စီးရေးရွေးချက်တွေအမုန်းစကားတွေအစွန်းရောက်အမျိုးသားရေးအယူအဆတွေကိုအွန်လိုင်းမှာရေးသားနေကြတဲ့အတွက်ပြည်ပခါပုံမဖြစ်စေရလို့အကြောင်းပြရတဲ့ဆိုတဲ့အကြောင်း HRW လူခွေအဖွဲ့ကိုကူကာပြီးဖော်ပြထားပါတယ်။ Internet ပိတ်ဆို့ထားတဲ့အတွက် COVID-19 ကာယရောဂါနဲ့ပတ်သက်ပြီးပြည်သူတွေစီးရင်စီးထိုက်တဲ့အခွင့်အရေးတွေကိုမသိနိုင်တဲ့အပြင်စီးပေးဒုက္ခတွေကိုစာနာမှုအထောက်အပံ့တွေပေးဖို့ကိစ္စမှာလည်းပဲများစွာအခက်အခဲကြုံရတယ်လို့လည်းရေးသားထားပါတယ်ခင်ဗျာ။
အမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မြန်မာနိုင်ငံမှာဇူလကစတင်ပြီးတော့ရုံးတွေပြန်ဖွင့်ခွင့်ပြုလိုက်တယ်လို့အလုတ်လုတ်ကင်နေကြတဲ့ပြည်သူအများစုကလည်းပုံမှန်တိုင်းရုံးထက်ရုံးဆင်းနေထားနဲ့သွားလာနေကြပါပြီ။အစိုးရအနေနဲ့ပြင်ထွက်သွားလာနေတဲ့သူတွေကို max step ဖို့လက်စေးဖို့လူတဦးနဲ့တူ6ပေအကွာကနေပြောစားဖို့အသိပညာပေးလုပ်ငန်းတွေကိုဆက်လက်လုပ်ကိုင်နေစေဖြစ်ပါတယ်။ပြည်သူတွေအနေနဲ့လည်းဘလို့တုံ့ပြန်ကြသလဲဆိုတာကိုကြည့်ကြရအောင်ပါ။ max 23ရက်နေ့ကစတင်ပြီးတော့မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူတွေကိုတွေ့ရှိပြီးတဲ့နောက်မှာတော့အစိုးရကရောဂါပြန့်ပွားမှုထိန်းချုပ်ရေးလုပ်ငန်းစဉ်တွေကိုဆောင်ရွက်ခဲ့ပါတယ်။ပြည်သူအိမ်ထဲမှာနေထိုင်ကြဖို့လုပ်ငန်းဝင်တွေမှာအိမ်ကနေလှုပ်ဆောင်ကြဖို့ညွှန်ကြားချက်တွေကိုထုတ်ပြန်တဲ့အတိုင်းလိုက်နာဆောင်ရွက်ခဲ့ကြပါတယ်။လက်ရှိအခြေအနေမှာတော့ COVID-19 ကိုတားဆီးကာကွယ်ရေးနဲ့ပတ်သက်ပြီးတော့ကန့်သက်ချက်တွေရှိနေသေးတဲ့အတွက်စီးပွားရေးလုပ်ငန်းတွေကိုတော့ထိခိုက်မှုတွေရှိနေသေးဖြစ်တယ်လို့သိရပါတယ်။ကုမ္ပဏီဝန်ထမ်းဖြစ်သူကိုကျော်စင်ကိုကလည်း COVID ကြောင့်လုပ်ငန်းပုံစံတွေပြောင်းလဲသွားပေမဲ့ပုံမှန်လုပ်ငန်းတွေလည်းပတ်နိုင်အောင်ကြိုးစားနေရတာတွေ့မြင်သလိုကျန်းမာရေးဆိုင်ရာလမ်းညွှန်ချက်တွေကိုလည်းလုပ်ငန်းရှင်တွေအနေနဲ့ရောဝန်ထမ်းတွေအားလုံးကပါလိုက်နာနေတယ်လို့သူအမြင်ကိုပြောပါသေးတယ်
။အလုပ်တောင်ပုံမှန်တော့လုပ်တော့လုပ်နေပြီ။ဒါပေမဲ့အရင်အားတဲ့ဆာတော့ကျော်အလုပ်ချိန်ကတော့နည်းနည်းပြောင်းသွားပါလား။အလုံးချက်အရင်ကတော့ကျွန်တော်တို့ညနေပိုင်းကိုမနက်ရှိခိုးထက်ပြီးညနေပိုင်းကို၄နာရီခွဲမှဝေးတင်ရတယ်ခင်ဗျာအခုကတော့ကျွန်တော်ကုမ္ပဏီပိုင်းရှင်လုပ်ပေးထားတော့ဒီ၄နာရီခွဲအထိမလုပ်ရပဲနဲ့၂နာရီခွဲဝေးသိမ့်ပြီးရှုံး၃နာရီထိုးအရောက်ကျန်ရပါတယ်ခင်ဗျာကျွန်တော်ဒီ mask ဆိုလို့ရှိရင်သူဟိုကတရက်ကိုတစ်ခုပုံမှန်ပေးပါရဲ့ပြီးတော့ face cover ရဲ့ထုတ်ပေးထားပါတယ်ခင်ဗျာပြီးတော့ hand gel ဆိုရင်သူဟိုလိုတလောက်အသုံးကျွန်တော်ဘူးလေးတွေနဲ့ထုတ်ပေးထားပါတယ် mask ရောပုံမှန်တော့တက်ထားပါတယ်ဒါပေမဲ့ face cover အရန်လူရှုပ်လူသွားလူလာများတဲ့နေရာတော့ဘာလို့ဆိုတော့ face cover ပါတက်ပါတယ်
။လက်ရှိအခြေအနေမှာတော့ Masla ကနေလီလာအတွင်းမှာယောဂကူးစက်ခံရသူပေါင်း300နီးပါးခန့်ရှိလာခဲ့ပေမဲ့တည်ဆုံးသူ6ဦးခန့်သာရှိတဲ့အတွက်အစိုးရရဲ့ထိန်းချုပ်မှုနဲ့စီမံခန့်ခွဲမှုကိုကောင်းမွန်တယ်လို့ပြည်သူတွေကယူဆကြပါတယ်။မြန်မာနိုင်ငံမှာ COVID-19 ကူးစက်မှုကိုထိန်းချုပ်နိုင်တဲ့အနေအထားမျိုးရှိနေတယ်ယူဆမိတယ်လို့ရန်ကုန်မြို့ကတက္ကသိုလ်ကျောင်းသူတူဖြစ်တဲ့မတ်တရာစောမင်းကသူ့အမြင်ကိုပြောပါတယ်
။အစိုးရအနေနဲ့လည်းအများကြီးလှုပ်ပေးရတဲ့အတွက်လည်းကျေးဇူးတင်ပါတယ်။ကိုဗစ်နဲ့ပတ်သက်ပြီးတော့ကျောင်းမှာတော့အများကြီးလှုပ်ပေးပါတယ်။ပါကြုတ်ကြီးကတော့ဟိုကျောင်းထဲမှာရှိတဲ့လုံခြုံရေးမှန်သမျှကိုလည်းစံနေစီလည်းတူပေးရပြီးတော့ကိုဗစ်နဲ့ပတ်သက်တဲ့ဟောပြောပွဲတွေပြီးတော့လက်ကိုဘလို့ဆေးရတာလဲပြောဆေးဆေးမရီကိုလဲတေးအချာလေးကိုတင်ကြပူချနေလို့ကြားပါရှင်ဒီမှာတို့ခန်းထဲမှာဆိုရင်လဲလူတွေကအယောက်50လောက်စတင်ရဆိုတော့အခန်းကတော့အဲ့လောက်ထိမကျင်းပေမဲ့လဲ3ပေချာ6ပေချာ ကွာပြီးတော့အနည်းဆုံးတော့စတင်ပြင်မယ်ထင်ပါတယ်ပြီးတော့ mask လေးတက်ပြီးတော့တေချာလက်ကိုဆေးမယ်ဆိုရင်တော့ဒီအနေကနေပြီးလွတ်မြောက်ထင်ပါတယ်ရှင့
်ဒီလိုအနေထားမှာပဲပြည်သူအများစုကအစိုးရရဲ့ထိန်းချုပ်မှုနဲ့စီမံခန့်ခွဲမှုတွေကြောင့်ကိုဗစ်အခြေအနေကိုမြန်မာနိုင်ငံမှာထိန်းချုပ်နိုင်တဲ့အနေထားမျိုးရောက်နေပြီလို့ယူဆလက်ခံလာကြတဲ့အတွက်ပုံမှန်အခြေအနေမျိုးကိုရောက်စေချင်ပြီလို့လည်းပြောဆိုကြတာတွေကိုတွေ့ရပါတယ်။ကုမ္ပဏီဝန်ထမ်းတူဖြစ်တဲ့ဦးစိုးလွင်ကလည်းသူ့အမြင်ကိုခုလိုပြောပါတယ
်။အစိုးရကိုဗစ်နဲ့ပတ်သက်လှုပ်ဆောင်ပေးတာဆိုဥလိနေနဲ့တော့အားလုံးသဘောကျတာပေါ့နော်။ကိုပေါ့နော်။ကျမကြီးနဲ့ပတ်သက်ပြီးတော့လုံခြုံမှုမတ်တပ်ဖို့အပြင်ထွက်ရင်ဟန်းချက်လေးလေးလက်ကိုပတ်သွားဖို့တော့ကိုအလုပ်ငန်းနဲ့ဝင်တော့မယ်ဆိုရင်လက်ကိုလုပ်ငန်းနဲ့ရောက်ပြီဆိုတော့လက်ကိုဆက်ပြတဲ့စိတ်ဟန်ကြလေးပေါ့မတ်တက်ပြီးတော့အလုပ်လုပ်ဖို့ပေါ့နော
်လူများစုအနေနဲ့ကိုဗစ် -19 ကိုစတင်ကူးစက်ခံခဲ့ရတဲ့မတ်လတုန်းကလိုရောဂါပိုးကူးစက်ခံရမှာကိုစိုးရင်စိတ်နဲ့ကာကွယ်ကြတာမျိုးမဟုတ်တော့ဘဲနဲ့ပုံမှန်နေထားတိုင်းပြန်လည်သွားလာနေကြတာကိုတွေ့မြင်ရတဲ့အတွက်ရောဂါပိုးကူးစက်မှုကိုမထိန်ချုပ်နိုင်တော့မှာကိုလည်းစိုးရိမ်မိရဲ့လို့မောင်ကျော်စင်ကိုကသူ့ရဲ့အမြင်ကိုပြောပါတယ်
။ကြောင်းလဲတာတွေတော့တော်တော်များများတော့ကြောင်းတော့ကြောင်းလဲပါရဲ့။ဒါပေမဲ့ခုချိန်ထိတော့ကျွန်တော်မြင်တွေ့နေတဲ့ရာဂုံမျိုးတွေသွားလာတာပြပုံမှန်တိုင်းပြန်ဖြစ်နေတာ။ပုံမှန်တိုင်းပြန်ဖြစ်နေတယ်ကျွန်တော်စိုးတော့စိုးရိမ်နေတာ။
ရုံးတွေနဲ့လူများဆက်ဆက်မှုရှိနေတဲ့နေရာတွေမှာတော့ COVID-19 ကူးစက်မှုကိုတားဆီးကာကွယ်နိုင်ရေးအတွက်လက်သန့်ဆေးများချထားပေးတာအပူချိန်တိုင်းပြီးမှသွားလာခွင့်ပြုတာတို့ကိုအစိုးရညွှန်ကြားထားတဲ့အတိုင်းဆောင်ရွက်နေတာကိုတွေ့ရှိရပြီးတော့စားတောက်ဆိုင်တွေဈေးတွေလူများသွားလို့ရတဲ့နေရာတွေမှာလည်းအစိုးရရဲ့ညွှန်ကြားချက်အတိုင်းလှုပ်ဆောင်နေကြတာကိုတွေ့မြင်ရပါတယ်
။ကိုပေးကာကွယ်နဲ့ပတ်သက်တော့တော့တို့ကရုံးတွေမှာတော့ပါအပူချိန်တိုင်းနားတော့ဆက်သေးတယ်နားတော့ပြီးရင်ဟန်းကျဲတွေတို့မှအပူချိန်မဟုတ်နော်ဥပ္ပပိုးမရှိဘူးရှိပါဆက်သေးတယ်ဆက်သေးတော့မရှိဘူးဆိုရင်ဒါကလက်ဆေးဟန်းကျဲတွေပါပေါ့နော်ဆေးခိုင်းတယ်ဆေးခိုင်းပြီးတော့မှရုံနဲ့အဝင်ပို့ပြီတော့ပေါ့နော်ရုံသွားတော့မှဆိုရင်တော့ကိုပေါ့ကာကွယ်ဖို့ကမတ်ဆက်မှန်ဒီကနေပြီးတော့အရင်ဆုံးလက်တွေကိုဟန်းကျဲနဲ့ပုတ်သွားမယ်ရုံရောက်ရင်ဆက်ပြလက်ဝဆက်ပြနဲ့ဆေးမယ်ဟန်းချက်ပို့မယ်မက်တက်မယ်ကိုပြန်ပြီးအပူချိန်ပြန်တိုင်းတော့ပါနော
်လက်ရှိချိန်ဒီမှာတော့ကျောင်းတွေကိုပြန်ဖွင့်စေချင်နေတဲ့မတ်တရာကတော့စိုးရင်ရပေမဲ့လက်ညွန်ချက်တွေအတိုင်းလိုက်နာမယ်ဆိုရင်တော့ထိန်းချုပ်နိုင်နိုင်မယ်လို့ယူဆမိကြောင်းသူမရဲ့အမြင်ကိုပြောပါတယ
်စိုးရင်မှုတော့ရှိတာလေအကုန်လုံးမှာအလုံးလုံးနေကြလို့အကုန်လုံးလဲပါလုံးမလုံးမရပြမရဖြစ်တော့အခက်အခဲတွေအများကြီးရှိပါတယ်ဒါပေမဲ့ဒီချိန်မှာဒါကြီးအကုန်လုံးပြောင်းပါညီမတို့ရှေ့ဆက်ပြီးတော့ဖြစ်နိုင်စတင်လို့လည်းရမှာပေါ့အခုကဘာမှလည်းလုံးမရဒါပေမဲ့ online ကနေတင်နေရတယ်ကောင်းပေမဲ့လည်းခါကြီးကြ online ကနေတင်တာတိတ်ပြီးတော့အထောက်အကူမဖြစ်တာလည်းတွေ့ရတယ်ပေါ့အဓိက face to face တင်ရတာညီမတို့ပို့ပြီးအဆင်ပြေအားကြောင့်မလို့ဒီယောဂါကြီးဆေးမြေအဆုံးပုံမှစာကောင်းကောင်းမွန်တင်ရမယ်လို့ထင်ပါတယ်စာလည်းအရင်အသိဉာဏ်နေပါကိုကိုတိုင်းတက်မယ်ဆိုရင်လည်းဟုတ်အဓိက mass တို့လက်ဆေးရတို့ပဲအဓိကတော့ဟုတ်ပြီးတော့ညီမတို့ကြောင်းကလည်းနေကျင်းတော့ကျင်းပြီးလူကလည်းများတယ်စာသင်တဲ့လူပါလည်းများဆိုတော့အဓိကအဲစနစ်တကျနဲ့ကိုတိုင်းလည်းကာကွယ်နိုင်မှသူများလည်းမကူးနိုင်ပါလေအားကြောင့်မလို့ကိုတိုင်းလည်း mass တက်မယ်ဟုတ်လက်ဆေးမယ်လက်ကိုလည်းတခြားဆေးမယ်ဆိုရင်တော့အဆင်ပြေပါလေဟုတ်
မြန်မာနိုင်ငံမှာအခြေခံပညာထက်တန်းကြောင့်ပြန်ဖွင့်နိုင်ဖို့အတွက်စီစဉ်နေပါတယ်။ကျောင်းသားမိဘတွေအနေနဲ့လည်းစိုးရိမ်မှုတွေရှိနေပေမဲ့အများစုကတော့ကျောင်းတွေကိုပြန်ဖွင့်စေချင်တယ်လို့သိရပါတယ်ရှင်။ကျမမေတ္တာဟိမမြစ်မခသတင်းအေဂျင်စီကနေ VOA ကိုသတင်းပေးပို့လိုက်တာပါ။
ရှင်များရှင်ဘတ်စင်စီးပွားရေးအစီအစဉ်ကိုတင်ပြပါမယ်ကျမတင်ကြီးထိုက်ပါအင်းကြီးချင်းအိန္ဒိယမှာဂန္ဓာယကျန်းကောင်တွေကျလို့တီးနှံဆိုင်ခင်တွေဆူဆူရွရွပျက်စီးနေရခြင်းမြန်မာနိုင်ငံမှာလည်းဂန္ဓာယကျန်းကောင်တွေဝင်ရောက်လာနိုင်ခြင်းအတွေ့ကြိုတင်ပြင်ဆင်နေကြပါတယ်ကုလသမဂ္ဂစားနပ်ရိက္ခာနဲ့စိုက်ပျိုးရေးအဖွဲ့ FAO လက်ညွန့်ချက်တွေနဲ့အညီစကိုင်းတိုင်းအတွင်းကြိုတင်သတိပေးပြင်ဆင်နေတဲ့အခြေအနေတွေကိုစကိုင်းတိုင်းစိုက်ပျိုးရေးဌာနညွှန်ကြားရေးမှူးဦးဝင်းလိုင်ဦးကိုဆက်သွယ်မေးမြန်းထားပါတယ်ရှင
်ဒီကနရာချင်းတို့ရဲ့တရင်းနဲ့ပတ်သက်ပြီးတော့အပိဝေထုတ်ပြန်ခြင်းဒီ ဒါရမရှိတယ်ဒီပါကစ္စတန်တို့အိန္ဒိယတို့အီရန်တို့မှာဝဲမှုကချင်းနေကြည့်ပြီးတော့စွန့်ကြိုင်းမှုချုပ်ကနေပြီးတော့ကျွန်တော်တို့တိုင်းဟာဒီအိန္ဒိယနဲ့နှီးစပ်နေတဲ့အတွက်အရင်ဆုံးကြေညာချက်တွေထုတ်ပြန်ပြီးတော့ဒီပိုးတွေနဲ့ပတ်သက်ပြီးဆောင်သူတွေသိရှိအောင်ပြင်ပြပေးပါလို့လမ်းညွှန်တဲ့အတွက်ကျွန်တော်တို့စကိုင်းတိုင်းကအရင်ဆုံးစပြီးတော့အလတ်လုပ်ပါလေခင်ဗျာ
ဒီစကိုင်းတိုင်းကဟိုဝင်လာနိုင်ခြင်းအများဆုံးဖြစ်နေတယ်ဆိုတဲ့အနေထားပါလားရှင်စီယာ
ဟုတ်ကဲ့ကျွန်တော်တို့ကဟိုအိန္ဒိယနယ်စပ်နဲ့လည်းနေတယ်တော်ပြီးတော့ဝဲလာမဲ့ဒီလမ်းကြောင်းတွေပေါ့နော်အဲဒီဘက်ကကုလူဆက်တမှုလည်းရှိနေတဲ့ခါကျတော့ကျွန်တော်တို့ဘက်ကဒီလိုလျှောက်လာတဲ့ကျူတင်ပြည့်စုံနေအောင်ကောက်ဝဲနေအောင်ကျွန်တော်တို့ကဆောင်ရွက်ချင်းဖြစ်ပါတယ်ခင်ဗျာ
ဘယ်အချိန်ကာလလောက်ကိုစိုးရိမ်ပါသလဲ
ကျွန်တော်တို့ကကျွန်တော်တို့ရဲ့အသီးနဲ့မိုးသီးနဲ့ဆက်ပြူပြီးသီးမှုဟာဒီဇူလိုင်ဩဂတ်မှာဖြစ်ပါတယ်ခင်ဗျာသူတို့ဝင်လာနိုင်တယ်လို့ FAO ကခန့်မှန်းချက်ကလည်းပဲကျွန်တော်တို့ကချောလောက်ပေါ့ဇူလိုင်ဩဂတ်ဒီတော့တွေ့မှဖြစ်နေတဲ့ခါကျတော့ကျွန်တော်တို့ရဲ့စိုက်ထားတဲ့ပြီးနေပြီအမော်ရောနောက်တခြားသောစိုက်ခင်းနေပုံမှာရောဒီတော့ရဲ့ကြောက်ရွံ့မှုကိုကျွန်တော်တို့ကစိုးရိမ်ပါတယ
်ဟုတ်ကဲ့အခုလောလောဆယ်ဒီစကိုင်းဘက်မှာဒီအချိန်ကဟိုဘာတီးနံနေအများဆုံးစိုက်ပါလဲဆရာစပားပဲလားရှင်ဆရာ
အခုချိန်မှာတော့ကျွန်တော်တို့ကမိုးကောင်းတော့လေးတွေမှာဟိုမိုးစပားတွေကျွန်တော်တို့စတင်ဆက်ပြိုးတဲ့အချိန်ဖြစ်ပါတယ်။ကျန်တဲ့ဒေသတွေမှာလည်းပဲကျွန်တော်တို့တွေ့ပြီးနေရှင်းသိမ်းသိဖြစ်တဲ့အတွက်အသီးနှံတွေကတော့ပြည့်စုံချိန်ကာလဖြစ်ပါတယ်ခင
်ဗျ။တကယ်လို့ဝင်လာခဲ့လို့ရှင်ရင်ဘယ်သီးနှံတွေပျက်စီးဆုံးရှုံးနိုင်ခြင်းရှိပါသလဲ။ဆရာတို့ဌာနဘက်ကတွက်ထားတာများရှိပါသလားရှင
်။ကျွန်တော်တို့ဆက်ပြိုးရေးကိစ္စကပညာရှင်တွေနေနဲ့တွက်ချက်ထားတာကတော့ဒီနံကောင်းလေးရဲ့သဘာဝအတိုင်းပဲပေါ့နော်လေခွင်းတွေမှာကြာရင်လေခွင်းတွေမှာပြတ်မယ်တခြားသူတို့အစာအတွက်ပေါ့သူတို့ကတခြားသီးနှံတွေကိုလည်းဆက်တော့ဖြစ်စီမယ်ဆိုရင်တခြားစိုက်ခင်းခင်းခင်းရဲ့သူတိဝလာစိုက်ခင်းတွေမှာကြာရောက်နိုင်ခြင်းရှိတယ်အဲဒါကြောင့်မို့လို့ကျွန်တော်တို့ကကြိုတင်ပြင်ဆင်ထားပါတယ
်ဟုတ်ကဲ့ဆရာအဲ့တော့ FAO ကခံမှန်းထားတဲ့တွက်ချက်ထားတဲ့သတိပေးထားတယ်ဆိုတော့ FAO ဘက်ကရောအခုအညီရပါသလားရှင်ဒီမြန်မာနိုင်ငံအနေနဲ့
ဟုတ်ကျွန်တော်တို့ကကြိုတင်ပြင်ဆင်မှုစတင်ဆောင်ရွက်ဆဲဖြစ်ပါတယ်ခင်ဗျာအကယ်၍ပေါ့ဒီလိုမျိုးဟိုကနာအကျိုင်းကောင်တွေဝင်လာမယ်ဆိုခဲ့ရင်ကျွန်တော်တို့ကဒီကနာအကျိုင်းကောင်ဟုတ်မို့ဟိုတက်ခွဲစစ်စစ်အတီးပြုတ်ရပါမယ်ခင်ဗျာအတီးပြုတ်ပြီးရင်ကျွန်တော်တို့ကအဖေကိုချိတ်ဆက်ပြီးတင်ပြပြီးဆောင်ရွက်ရမှာဖြစ်ပါတယ်ဒါကြတော့နိုင်ငံဖြစ်တော်ပုံမှန်ဖြစ်တဲ့အတွက်ဒါအဖေကိုတို့ကျွန်တော်တို့ဟိုပြည်အောင်စုဝန်ကြီးဌာနတို့ပေါင်းဆက်ပြီးတော့ဆောင်ရွက်သွားမှာဖြစ်ပါတယ်ခင်ဗျာ
အိန္ဒိယနဲ့ပါကစ္စတန်မှာတော့ဧကတိမ့်နဲ့ချီပြီးတော့ဖျက်ဆီးတာရှိပါတယ်ဆရာဆိုတော့မြန်မာနိုင်ငံရဲ့ဟိုကြုံတွေ့ရနိုင်တဲ့အန်ဒီရဲ့ပေါ့နော်ဆရာတို့ဘလောက်ထိတွက်ချက်ထားပါသလဲရှင်ရာဂိုင်းတော့ဘလောက်လောက်ရှိပါသလဲဝင်လာနိုင်ကြပေါ့ဆရာ
ကျွန်တော်တို့ဒီဝင်လာနိုင်ခြင်းအနေထားကတော့အဲ့ဒီကာလကိုတွက်တဲ့အခါမှာကျွန်တော်တို့ကဟိုဇူလိုင်ဩဂတ်ကကျွန်တော်တို့ဒီမှာကမိုးကောင်းကောင်းရွာနေပါတယ်ဆရာမိုးတော့အလင်းဖြစ်နေပြီနောက်တစ်ခုကသူတို့ဝင်လာမယ်ဆိုရင်လည်းကျွန်တော်တို့ကဒီအိန္ဒိယဘက်ကဝင်လာမယ်ဆိုလို့ကျွန်တော်တို့ကချင်းတောင်တန်းတွေဖြည့်ရမယ်။နောက်ပြီးတော့နာဂတောင်တန်းတွေကိုဖြည့်ရမယ်ဆို။အေးမြတဲ့ဟိုညာဒီအေးမြတဲ့ဒိန်တောင်တန်းတွေကိုဖြည့်ရမယ်။နောက်ပြီးတော့ဘုံတုံလေနဲ့လည်းတို့ကရင်ဆိုင်ရမယ်ဖြစ်တဲ့အတွက်တို့ကကျွန်တော်တို့နိုင်ငံတွေကိုလုံးနဲ့အရင်နဲ့ဒီလိုဝင်လာနိုင်မှုအခွင့်အလမ်းအင်မတန်မှနေပါတယ်ခင်ဗ
ျ။စေးဖြန့်တဲ့အခါမှာလည်းနောက်တစ်ခုကစေးဖြန့်လိုက်တဲ့သီးနှံတွေရဲ့စားသုံးနိုင်ဘူးဘီအန်ဒီရဲ့ကင်မကင်းဆိုရလဲမိကုန်းတစ်ခုထပ်ဖြစ်ပါတယ်ဆိုတော့ဆရာတို့တကယ်လို့ဖြစ်လာနိုင်ခြေရှိတဲ့အပေါ်မှာပြင်ဆင်ထားတဲ့အပေါ်မှာဒီဆေးဖြန့်တာတွေတော့ပါမယ်ထင်ပါတယ်ဆရာဘာတွေပြင်ဆင်ထားပါသလဲရှင
်ကျွန်တော်တို့နိုင်ငံမှာလည်းဒီတဘောဝပိုးသက်ဆေးလွတ်လို့ရတဲ့ပစ္စည်းတွေအများကြီးရှိပါတယ်ခင်ဗျာဥပမာချက်တုံမြူပိုးသက်ဆေးရေလေယုတ်ပိုးသက်ဆေးရေနောက်တစ်ခါကျတော့ဆေးရွက်ကြီးပိုးသက်ဆေးရေအများကြီးလွတ်လို့ရပါတယ်အဲ့ဒါတွေကိုတောင်သူတွေကိုကျွန်တော်တို့ကလုံနီးတွေကိုလိုက်ပြီးတော့အခုစကိုင်းတိုင်းထဲမှာရောတိုင်းနိုင်ငံလုံးမှာရောတင်ကြပေးနေပါတယ်။အဲ့တော့ကျွန်တော်တို့ကသူတို့လာပြီးပြီးစောင့်နေမှာမဟုတ်ပါဘူး။ကျွန်တော်တို့ရဲ့စိုက်ခင်းတွေပေါ်မှာတဘာဝပိုးသက်စေလူအန္တရာယ်မပြုစေတဲ့တဘာဝပိုးသက်စေနှဖြန့်ထားပါမယ်။အဲ့ဒါအားဖြင့်ပြီးတော့ကြိုတင်ကောက်ွယ်ထားပါမယ်။နောက်အစုအဖွဲ့လိုက်ရောက်လာရင်လည်းကျွန်တော်နိုင်သမျှကျွန်တော်တို့က manual control ပေါ့လူအားနဲ့ကောက်တာတွေနောက်တရိစ္ဆာန်အစာဖြည့်တွေးပြတာတွေကျွန်တော်တို့ဆောင်ရွက်ပါမယ်။နောက်ပြီးတော့ကျွန်တော်တို့ကဟိုဖမ်းလို့ရတဲ့နေရာဒီမှာတို့ trust ပေါ့ထောင်ချောက်တွေနဲ့ကျွန်တော်တို့ကဖမ်းပေးပါမယ်။နောက်ဆုံးမှကျွန်တော်တို့ကပိုးသက်ဆေးကိုသုံးသိမ့်တယ်လို့ယူဆလာမှကျွန်တော်တို့ကသုံးမှာဖြစ်ပါတယ်။ပိုးသက်ဆေးကကျွန်တော်တို့အနေနဲ့နောက်ဆုံးပိတ်မှကျွန်တော်တို့ကသုံးဆဲမှာပဲဖြစ်ပါတယ်ခင်ဗျ။
ဆရာဒီတောင်းသူတွေဘက်ကပူပေါင်းဆောင်ရွက်မှုကရောအားရစရာကောင်းပါလားရှင
်။စကိုင်းတိုင်းဒီတိုင်းအတွင်းမှာကျွန်တော်တို့ကဒီဂျွန်လာရမဘတ်တွေကညွှန်ကြိုင်းမှုချိုးရဲ့လက်ညှိုးချက်ကိုရပြီးကကျွန်တော်တို့ဝန်ထမ်းချင်းကျွန်တော်တို့ POD ထင်မီတွေပေးလိုက်ပါတယ်။ပြပြီးတော့၂၂ရက်နေ့ရနေစပြီးတော့ကျွန်တော်တို့ကဒီရှီရန်စကန်နေရာနေတရှိတောင်သူအားလုံးကိုအသိပညာပေးပါတယ်။ခံဟောစရာကောင်းတာကတောင်သူတွေကဒီသီးနှံပြက်ဖို့ကောက်ွယ်ချင်တဲ့စိတ် သူတို့မှာတော်တော်လေးထက်တန်ကြတယ်။ဆောက်ခန်းနှန်းနဲ့လည်းပူပေါင်းဆောင်ရွက်မှုအကောင်းနဲ့အတွက်ကျွန်တော်တို့တင်ပြပေးတဲ့သဘာဝပိုးသက်စေ30နီးလေးနောက်ပြီးတော့ကျွန်တော် IPS စနစ်တွေကိုလိုလိုလားလားသူတို့တင်ယူကြတဲ့အတွက်ကျွန်တော်တို့တော်တော်လေးကိုယ်ပဲဝမ်းသာပြီးဖြစ်ရပါတယ်။
ဟုတ်ကဲ့ပါရှင်ဆိုတော့ဒီကဲလို့ဒီဂန္ဓာယကျန်းကောင်နဲ့ပတ်သက်ပြီးတော့တောင်သူတွေဘက်ကလေသမားတွေဘက်ကတန်တရားရှိတယ်ဆိုရင်ဆရာတို့ကိုဘယ်လိုအကြောင်းကြားရမလဲရှင်ဆရာ
ကျွန်တော်တို့သခိုင်းတိုင်းအတွင်းမှာရှိတဲ့ရုပ်နဲ့ဆက်ကြွေးဥသိဌာနရုပ်မှာရှိတဲ့ဝန်ထမ်းတွေရုပ်နဲ့ဥသိမှုကနေတယောက်ချင်းထိဖုန်းနံပါတ်တွေကိုလည်းကျွန်တော်တို့ကြေညာပေးထားပါတယ်နောက်ပြီးတော့ရုပ်နယ်တွေမှာရှိတဲ့စကန်တွေဒီပညာပြန်ပြေးစစ်တာတွေတမျိုးနယ်ကိုအနည်းဆုံး၅ခုလောက်ဖွင့်ထားပါတယ်ခင်ဗျအဲ့ဒီအစအဦးတွေမှာလေဝန်ထမ်းတွေကအခြေချနေထိုင်ပြီးတော့ဖိနှံဖြတ်ပိုးပွားကာကွယ်ရေးနဲ့စက်ပြုနည်းပညာပေးရေးကိုဆောင်ရွက်နေကြပါတယ်။အဲ့ဒီတွေကိုလည်းကျွန်တော်တို့အခြေမရွေးကျွန်တော်တို့တရေပို့လို့ရပါတယ်။နောက်ကျွန်တော်တို့တိုင်းဒေသကြီးအစိုးရရဲ့အားပေးကူညီမှုနဲ့သူကရကျေးအုပ်ချုပ်ရေးမှုတွေကိုတရေပို့အဲ့ဒီကနေပြီးတော့မြို့နယ်စီမံကံကွယ်ရေးနဲ့တစ်ချက်စက်ပြုရေးနဲ့ပူးပေါင်းပြီးတော့ဒီပိုးတွေကိုစားရောက်နေစားရောက်ချင်းကျွန်တော်ချက်ချင်းပြီးအောင်စီမံထားပါတယ်ခင်ဗျာ။
စကိုင်းတိုင်းစိုက်ပျိုးရေးဦးစီးဌာနညွှန်ကြားရေးမှူးဆရာဦးဝင်းလှိုင်ဦးအထူးပဲကျေးဇူးတင်ပါတယ်ရှင်ဆရာ
မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေကမ္ဘာရင်ကျင်းမှုရည်စည်းမှာခက်ဆားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူရာတွေကိုတက်တက်ရောင်သတင်းတော်မှာပြောပြပေးသွားပါမယ်ကျမအေးသနာကျော်ပါအမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာရှိတဲ့အမေရိကန်သဘာဝတမိုင်းပြလိုက်ကထင်ရှားတဲ့ခေါင်းဆောင်တူရဲ့ရုပ်တုကိုဖယ်ရှားဖို့လုပ်နေကြပါတယ်သမရဟောင်းသီယိုဒိုရူးဇဗတ်ရဲ့ရုပ်တုဟာနှဲချမှုလူမျိုးရေးခွဲခြားမှုတွေရဲ့အမှတ်အသားဖြစ်တယ်ဆိုပြီးတော့ပြားရိုက်အဝင်မှာထားတဲ့အဲ့ဒီရုပ်တုကိုဖယ်ရှားပေးဖို့တောင်းဆိုနေကြတာတော့ကြားပါပြီပြားရိုက်ရဲ့ Central Park ပန်းခြံဘက်ကဝင်ပေါက်မှာ1940ခုနှစ်ထဲကထားခဲ့တဲ့ဒီကျေးရုပ်တူကြီးမှာသမ္မတရူးဇဗတ်ကမြင်းပေါ်မှာထိုင်နေပြီးတော့သူ့ရဲ့တစ်ဖက်တစ်ချက်မှာတော့ဌာနေအမေရိကန်တိုင်းရင်းသားတဦးနဲ့အာဖရိကန်နယ်ဘွားတဦးတို့မတည့်ရက်နေတဲ့ပုံဖြစ်ပါတယ်။အခုလောလောဆယ်တော့ဒီရုပ်တူကိုဘယ်တော့ဖြုတ်ချမလဲ။ဘယ်နေရာမှာသွားထားမလဲဆိုတာတော့မဆုံးဖြတ်ရသေးဘူးလို့ဆိုပါတယ်။ပြားရိုက်ကထုတ်တဲ့ကြေညာချက်ထဲမှာတော့သူတို့ဒီရုပ်တူထားတာကိုတော့မကြိုက်ပါဘူး။ဒါပေမဲ့သမ္မတရူးဇဗတ်ကတော့ကန့်ကွက်တာမဟုတ်ဘူးလို့ဆိုပါတယ်။သမ္မတရူးဇဗတ်ရဲ့အဖေဟာဒီပြားလိုက်ကိုစတင်တည်ထောင်ခဲ့တဲ့သူဖြစ်ပြီးတော့သမ္မတရူးဇဗတ်ကလည်းအမေရိကန်ရဲ့26ရောက်မြောက်သမ္မတမဖြစ်ခင်မှာနယူးယောက်မြို့တော်ဝင်ဖြစ်နေလဲတာဝန်ထမ်းဆောင်ခဲ့တာပါ2019ခုနှစ်မှာတော့ဆန္ဒပြတဲ့သူတွေကဒီရုပ်တုရဲ့အောက်ခြေကိုသူတွေကိုကိုးစားပြုတဲ့အနီရောင်ဆေးရည်တွေနဲ့ပတ်ခဲ့ပြီးတော့ဒီရုပ်တုဟာအမျိုးသားကြီးစိုးရေးဝါဒလူမျိုးတွေပုံမြင့်မြတ်တယ်လို့ခံယူခြင်းနဲ့အမေရိကတိုက်ကိုရောက်ရှိအခြေချလာသူတွေရဲ့နေချက်ကျူးကျော်မှုတွေကိုပေါ်ညွှန်းနေလို့ဒီရုပ်တုကိုဖယ်ရှားပေးဖို့ကြေညာချက်ထုတ်ပြီးတော့တောင်းဆိုခဲ့ကြပါတယ်ပုံမှန်အဖြစ်ဆိုရင်တော်ဝင်ဘရင်ဘရင်မတွေရဲ့ပုံတွေကိုပဲဦးစားပေးဖော်ပြလေးရှိတဲ့ဗြိတိရှားစာလိုက်တစိုက်ကောင်းဟာအခုတော့ဘရင်မဆိုတဲ့နာမည်နဲ့ကြော်ကြားတဲ့ Wayne Rock Guitar ဖွဲ့ Queen အဖွဲ့ရဲ့ပုံတွေနဲ့ဒီအဖွဲ့ရဲ့250ပြည့်သက်တမ်းမှာအထူးတစိုက်ကောင်းဖြစ်နေရိုင်းနှိပ်ထုတ်ဝေလိုက်ပါတယ်ပုံပေါင်း73ပုံပါတဲ့အဲ့ဒီတစိုက်ကောင်းတွေကိုလာမဲ့လာတယ်မှာရောင်းချဖို့ရှိပြီးတော့ပုံတွေထဲမှာတော့သူတို့ရဲ့အကြော်ကြားဆုံး Tale Album မျက်နှာဖုံးတွေ Queen အဖွဲ့ရဲ့အောင်မြင်ထင်ရှားတဲ့ဖျော်ဖြေမှုပုံတွေနဲ့1984ခုနှစ်ကသူတို့ရဲ့ပထမဦးဆုံး Studio ရိုက်ကွင်းပုံတွေပါဝင်မှာဖြစ်ပါတယ်။တပြားပေါင်းတန်း300ကျော်ရောင်းချခဲ့ရတဲ့ Queen အဖွဲ့ဟာအခုလိုမျိုးဗြိတိရှားစာလိုက်တစိုက်ကောင်းမှာဖော်ပြခံခွင့်ရတဲ့တတိယမြောက်ဂီတအုပ်စုဖြစ်ပါတယ်။ပထမတစိုက်ကောင်းကတော့2009ခုနှစ်က Beatles အဖွဲ့ဖြစ်ပြီးတော့2016ခုနှစ်တုန်းကတော့ Pink Floyd အဖွဲ့နဲ့လည်းတစိုက်ကောင်းထုတ်ခဲ့မှုပါတယ်
World News. As kids across the globe stay inside to stay healthy, Elmo brings the world to you.
တကမ္ဘာလုံးကြုံတွေ့နေရတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကပ်ပြီးကြောင်းအလုပ်တွေကျောင်းတွေပိတ်ပွဲလမ်းသဘင်တွေကစားကွင်းတွေပိတ်ပြီးတော့လူအများစုအိမ်ထဲမှာနေနေရတဲ့အခြေအနေရှိပြီးတော့ပုံမှန်ရှင်တန်လဲပတ်တဲ့ဘဝပုံစံဂျိုးတို့မောက်ခုံဖြစ်ရတာကိုကလေးတွေရင်ဆိုင်နိုင်ဖို့အတွက် Sesame Street ကလေးရုပ်သံအစီအစဉ်ကအထူးဇာတ်လမ်းတစ်ပုဒ်ဖန်တီးထုတ်လုပ်လိုက်ပါတယ်။ Elmo Cookie Monster နဲ့အာရှကနေအရှိအလဲပိုင်းနေရာအနှံ့က Muppet ရုပ်သေးရုပ်လေးတွေအားလုံးဒီအထူးဇာတ်လမ်းမှာပါဝင်သရုပ်ဆောင်ထားကြပါတယ်။ဒီဇလန်ထုတ်လို့ရည်အတွက် Lego Foundation ကပါဝင်ပြီးတော့ကူညီပေးခဲ့ပါတယ်ရှင
်။ Elmo's World News will air in over 15 languages across 5 continents. Took my crew to Japan.
body like Kardashians. Took my besties to LA where the girls like to play. We put our hoodies on in Philly where we started acting silly. Then we headed out to China. Taylor said that's where we find
it. The data on the law is seeing go. Radio ma a person to Nela Nane in our net a season in my total being evaluation. ဒီသတင်းတော်ကိုရုပ်ရောတံရောအပြည့်အစုံကြည့်ကြနေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော်။
ဒီ drin ba English American style ganda ma patma u song tin pya pi ma ga ro
cut a deal
ဖြစ်ပါတယ်စာလုံးပေါင်းက cut cut ကဖြတ်တာ a ကတခု deal deal ကသဘောတူညီမှုဆိုတော့ subscribe ခွန်ရဲ့ဓာတ်ရိုက်သေးပဲကတော့သဘောတူညီမှုတခုကိုဖြတ်လိုက်တာပေါ့ idiom အသုံးရတော့အထူးသဖြင့်စီးပွားရေးဒါမှမဟုတ်နိုင်ငံရေးမှာတစ်ဖက်နဲ့တစ်ဖက်တူးနဲ့တူးနားလည်မှုရယူတာအပေးအယူလုပ်တဲ့သဘောမျိုးကိုဆိုလိုတာဖြစ်ပါတယ် cut a deal ဆိုတာကအပေးအယူတည့်တဲ့သဘောမျိုးလေးဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Grove ပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် The two political parties tried to cut a deal with the annual budget but both sides refused to give in so we might face a government shutdown
နိုင်ငံရေးပါတီနှစ်ရက်စလုံးတို့ကနှစ်ပတ်လည်အသုံးစိတ်နဲ့ပတ်သက်လို့အပေးအယူတည့်ဖို့စူးစမ်းကြည့်ကြသေးတယ်။ဒါပေမဲ့လို့နှစ်ဖက်စလုံးကမလျှော့တော့အစိုးရပြည်ရမယ်အခြေအနေကျွန်တော်တို့စိုက်နိုင်တယ်လို့ဒီပေရောက်ပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ The two political parties tried to cut a deal with the annual budget, but both sides refused to give in. So we might face a government shutdown.
ဒုတိယတင်ပြပေးမယ့် idiom အသုံးကတော့
back room deal
ဖြစ်ပါတယ်စာလုံးပေါင်းက b a c k r o o m back room ကအနောက်ခံ d e a l deal ကသဘောတူညီမှုဆိုတော့စပိုက်ခွန်ရဲ့ဓာတ်ရိုက်ဒီဘေကအနောက်ခံမှာရရှိတဲ့သဘောတူညီမှုပေါ့ idiom ဆိုတဲ့သဘောပိုက်ဒီဘေကလည်းရှင်းပါတယ်အနောက်ခံဆိုကလေးကတိတ်တိတ်ရှုပ်ဝဲလုတာပေါ်ပေါ်ထင်းထင်းမဟုတ်ပဲလက်သိထိုးလုပ်တဲ့သဘောတူညီမှုမျိုးကိုဆိုလိုတာဖြစ်ပါတယ်။ဒါကြောင့်ရှေ့ကြတော့တမျိုးနောက်ွေရမှာတော့တူတူလေးကြိတ်ပြီးအချင်းချင်းကြားအပေးယူလုပ်တဲ့ဟာမျိုးကို backroom deal လို့ idiom အသုံးရကြီးညွှန်းပြောတာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Grove ပြီးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ The foreign oil company gave the government officials a lot of money.In the backroom deal they made earlier.
ဒီနိုင်ငံသားယင်းန်ကွန်ပဏီကစစပိုင်းကချိန်ပြီးလုပ်ခဲ့တဲ့သဘောတူညီမှုမှာအစိုးရအရာရှိတွေကိုငွေအတော်များများပေးခဲ့တယ်လို့ထိပ်ပေရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ The foreign oil company gave the government officials a lot of money in the backroom deal they made earlier.
ကုဆလတင်ပြပေးမှာကတော့
Sweetheart deal.
ဆိုတာပဲဖြစ်ပါတယ်။စာလုံးပေါင်းက S W E E T sweet H E A R T heart sweetheart ကတော့ချစ်သူကြီးစာ D E A L deal ကသဘောတူညီမှုဆိုတော့ Spike Hunter ရဲ့ဓာတ်ရိုက်အသေးပဲကချစ်သူကြီးစာသဘောတူညီမှုပေါ့ idiom ဆိုတဲ့သဘောအသေးပဲကတော့ sweetheart ဆိုတဲ့ချစ်သူလို့အသေးပဲရတဲ့ဝါဟာရကိုသုံးထားခြင်းအဖြစ်ချစ်စရာကောင်းတဲ့နှလုံးခိုက်စရာဖြစ်တဲ့တရေကျစရာဖြစ်တဲ့သဘောတူညီမှုမျိုးကိုဆလိုတာမို့စီဝါရေးနိုင်ငံရေးနဲ့ပတ်သက်လို့ငွေဒါမှမဟုတ်ယာတုကိုပေးဖို့ကန့်နှန့်ချက်မျိုးဖြစ်ပါတယ်အထူးသဖြင့်အဆုံးဖြတ်ပေးနိုင်တဲ့ဒါမှမဟုတ်ပါဝါရှိတဲ့လူတူကိုအဲ့ဒီလိုမျိုးပီတိဖြစ်စရာတရေကျစရာငြင်းရစရာရှိတဲ့ကန့်နှန့်ချက်မျိုးပေးတာမျိုးကိုဆလိုတာဖြစ်ပါတယ်ဒီလိုကန့်နှန့်ချက်မျိုးဟာအများအားဖြင့်လေဥပဒေနဲ့မညီကျင့်ဝတ်နဲ့မကိုက်ညီပဲလာထိုးရမျိုးလေးရောက်နိုင်တယ်လို့ဖြည့်ဆွဲတင်ပြလိုပါလေဒီသုံးနှစ်ပတ်သက်လို့ George Grove ပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် A sweetheart deal has been made between our boss and the mayor who promised to give him all the city's road repaving contracts in return Our boss will donate funds for the city's projects.
ကျွန်တော်တို့ဆီယာနေမြို့တော်ဝင်ကြတော့နှစ်ဖက်အကျိုးသိရှိစေမယ့်တရေကျစရာမျိုးသဘောတူညီမှုတော့ရထားပြီဗျ။မြို့တွင်းလမ်းတွေပြင်တဲ့ contract အလုံးကိုသူ့ကိုပေးဖို့မြို့တော်ဝင်ကခရီးပေးထားသလိုအပြန်အလှန်အပြင်နဲ့ကျွန်တော်တို့ဆီယာကမြို့ရဲ့စီမံကိန်းတွေအတွက်အလှငွေထည့်ဖို့သဘောတူခဲ့တယ်လို့ဒီပေရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်။
A sweetheart deal has been made between our boss and the mayor, who promised to give him all the city's road repaving contracts. In return, our boss will donate funds for the city's projects. No big deal.
ဖြစ်ပါတယ်။စာလုံးပေါင်းက NO NO ကမဟုတ်တာ BIG big ကကြီးမားတာ DEAL deal ကဒီနေရာမှာအရေးကိစ္စဆိုတော့စကိုက်ခွန်ရဲ့ဓာတ်ရိုက်ဒီဘေကတော့အရေးကိစ္စမကြီးဘူးဆိုတဲ့သဘောပါပဲ EDM ဆိုတဲ့ white ဒီဘေကလည်းဒီနေရာမှာဆင်တူတယ်လို့ဆိုရမှာပါကိုအတွက်တစ်ခုခုကရေးကြီးခွင့်ချက်မဟုတ်ဘူးမခက်ဘူးပြဿနာမဟုတ်ဘူးကိစ္စတိတ်မများဘူးဆိုရင် no big deal လို့ဆိုပြီးတော့ EDM အသုံးရရည်ညွှန်းသုံးနေပါတယ်တခါတရံလည်းဒီအသုံးနဲ့ဆင်တူတဲ့ no problemပြဿနာမဟုတ်ပါဘူးဆိုတဲ့အတုံးကိုလေရည်ညွှန်းတုံးနေရှိပါတယ်။ရည်တုံးနေပတ်တဲ့လို့ George Groby ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ It's no big deal to come and pick you up from your home this evening. It's on the way.
ဒီညနေခင်ဗျားအိမ်မှာလာပြီးကျွန်တော်လာခေါ်ဖို့ကပြဿနာမဟုတ်ပါဘူးဗျာ။လမ်းကြုံနေတာပဲလို့ဒီပေရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်။
It's no big deal to come and pick you up from your home this evening. It's on the way.
Digni, dilu chikan bi timpya kere idiom atong dui ga ro.
Cut a deal. Backroom deal. Sweetheart deal. No big deal.
Do phit ja ba de. Naw tadin ba khulu chi myo ma le naw tha idiom atong dui go timpya pe u ma mu saung myo na sin ja ba shin.
ခုကတော့သတင်းအချင်းချုပ်ကိုတင်ပြပေးပါမယ်။အာဖဂန်နစ္စတန်ကအမေရိကန်စစ်သားတွေကိုတုတ်တင်နိုင်ရေးရုရှားစစ်ထောက်လှမ်းရေးတပ်ဖွဲ့ကတာလီဘန်ကိုစုငွေကမ်းလှမ်းခဲ့တဲ့ဆိုတဲ့သတင်းတွေနဲ့ပတ်သက်ပြီးသမ္မတဒေါ်နယ်ထရန့်ကိုအစီရင်ခံတင်ပြချက်မရှိဘူးဆိုတဲ့အပေါ်အင်ဗျူရောကကာကွယ်ပြောဆိုနေပါတယ်။ဒီသတင်းချက်လက်တွေကိုသမ္မတထံဘာကြောင့်မတင်ပြတယ်လဲဆိုပြီးသတင်းထောက်တွေကတနင်္လာနေ့မှာမေခွန်းထုတ်တာမှာတော့အင်ဗျူရောပြန်ကြားရေးတာဝန်ရှိသူကေလီမက်ကနာနီကအတီမပြုတ်ရသေးတာကြောင့်ဖြစ်ကြောင်းထောက်လန်းရေးအဝန်အဝိုင်းတွင်ဒီအပေါ်မှာသဘောထားကွဲလွဲနေခဲ့ကြတယ်လို့ပြောဆိုသွားပါတယ်။ COVID-19 ကာယောဂါရဲ့အဆိုးဆုံးအချိန်တွေရောက်မလာသေးသလိုဒီကာယောဂါကြီးပြီးဆုံးဖို့လည်းမနည်းဆက်သေးဘူးလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO အကြီးအကဲဒေါက်တာတက်ဒရော့စ်ဂက်ဘရီယေဆုကဇွန်လ29ရက်တနင်္လာနေ့မှာပြောဆိုလိုက်ပါတယ်။တစ်ချိန်တည်းမှာပဲ WHO အနေနဲ့ကိုရိုနာဗိုင်းရပ်စတင်ဖြစ်ပေါ်ပုံနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးဖို့အတွက်တရုတ်နိုင်ငံကိုအဖွဲ့တစ်ခုရှေ့သတင်းပတ်မှာဆေးလွှတ်မယ်လို့ဒေါက်တာဂက်ဘရီယေဆုကပြောဆိုထားပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်အစိုးရအနေနဲ့ဆက်ခွန်နှစ်တာကာလအတွင်းပထမဆုံးအကြိမ်ဖြစ်ပြည်ထောင်စုအစိုးရရဲ့တည်တံ့စီရင်မှုကိုပြန်လည်ကျင့်သုံးတော့မှာဖြစ်ပါတယ်။ရခိုင်ပြည်နယ်ရသေးတောင်မြို့နယ်ထဲမှာတပ်မတော်ကနေမြင့်ရှင်းလင်းရေးလုပ်မယ်လို့ရွာပေါင်း40ချောကိုတတိပေးခဲ့ပြီးတဲ့နောက်ဒေသခံတွေစိုးရိမ်ပြီးတင်းရှောင်နေကြဆဲဖြစ်ပါတယ်။VOA မြန်မာပိုင်းစီစဉ်ရဲ့အင်ကာနေမိနစ်ခင်းထုတ်လွှင့်ချက်တွေကိုနားဆင်ကြားရတာဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးခဲ့တဲ့တနားရီစာအစီအစဉ်ကိုမြန်မာစံတော်ချိန်မိနစ်၈နာရီကနေ၉နာရီအထိလိုင်းဒိုမီတာ16 19 41တို့ကနေပြန်လည်ဖတ်ယူနားဆင်နိုင်ကြပါတယ်။ VOA အစီအစဉ်တွေကိုအပင်းနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ရှင်။ကျွန်မသင်္ကေတထိုက်ပါ။
This program has come to you from the Voice of America, Washington.